Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2015ခုနှစ်မတ်လ22ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ3240နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖက်သတင်းတွေကိုမှန်းရင်ချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိင်းချင်ညာမှာပါ။အီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေရေးကြီးတဲ့အချိန်တခုမှာရောက်နေပြီလို့အနောက်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီး၄ဦးကပြောပါတယ်။တောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြပါတယ်။အိန္ဒိယမှာ10တန်းကျောင်းသားတွေစာခိုးချဖို့ကူညီသူရာနဲ့ချီပြီးတော့ဖမ်းလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထူးခြားသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့အမေရိကန်ရောက်မြန်မာတွေစနေနေ့ကသမရအိန္ဒိယရှေ့မှာဘာတွေတောင်းဆိုခဲ့ကြတာပါလဲ
။ဖီးဖီးဖီးဆိုရသူတို့ရဲ့ပြင်များအရေးအတွက်ငင်းငင်းကြမ်းကြမ်းနဲ့ဆန္ဒပြနေတောင်းသားတွေကိုလူမဆန်တာရိုက်နှက်ပြီးတော့မှဖမ်းဆီးပြီးတော့မှထောင်ချထားတဲ့အတွက်လာပြီးတော့မှဆန္ဒပြတာဖြစ်ပါတယ်
။မကြခင်မှာပြည်စုံကိုကြားရဖို့ရှိပါတယ်ရှင်။တခါကိုကန့်ဒေတာကတောင်ကုန်း၃ခုကိုအစိုးရတပ်တွေကတင်လိုက်ပါပြီဆိုတဲ့နောက်ဆုံးအခြေအနေတွေအပါအဝင်ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မြန်မာနဲ့တရုတ်နိုင်ငံတွေကိုဆက်ထားမယ်။စစ်ပွဲရေးစင်ကြံအကောင့်ထဲပေါ်ဖို့အလားအလာပေါ်တုံးသက်ထားတဲ့ဥအောင်ခင်းရဲ့မြန်မာရေးတုံးသက်ချက်နဲ့အမေရိကန်အီဒီယန်အသုံးအင်္ဂလိပ်သင်ကန်းစာအရှေ့ကိုလည်းလေ့လာရဖို့ရှိပါတယ်ရှင်။ဒါတွေကိုအလှည့်မပေးခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့မှန်းယဉ်ချင်းနိုင်ကကြေညာပေးပါမယ်ရှင
်။အီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေဟာရေးကြီးတဲ့အချိန်ကာလတစ်ခုမှရောက်နေပြီးကြီးမားတဲ့တိုးတက်မှုရထားပြီလို့အီရန်နဲ့ဆွေးနွေးနေတဲ့အမေရိကန်နဲ့ဥရောပနိုင်ငံသားရေးဝန်ကြီးတွေကပြောပါတယ်။ဆွေးနွေးပွဲတွေခေတ္တကြာနာထားချိန်အတွင်းပြည်တင်ပြင်သစ်ဂျာမနီနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတွေစနေနေ့ကလန်ဒန်မြို့တော်မှာတွေ့ဆုံကြတာပါ။အဓိကကျတဲ့ကိစ္စတွေမှာကြီးမားတဲ့တိုးတက်မှုရထားပြီဖြစ်ပေမဲ့လည်းဘယ်လိုသဘောတူညီချက်မျိုးမှမရတာမျိုးဖြစ်သွားနိုင်တဲ့အရေးကြီးတဲ့ကိစ္စတွေကြံနေသေးတယ်လို့ဝန်ကြီးတွေကဆိုပါတယ်။သူတို့အဆိုအပြင်ခက်ခဲတဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့အီရန်ကိုနိုင်ငံသားရေးဝန်ကြီးတွေကတောင်းဆိုလိုက်ပြီးပြည်ပြည့်စုံမှုမရှိတဲ့တာရှည်မခံတဲ့လက်တွေ့အတိမပြုတ်နိုင်တဲ့ဘယ်လိုသဘောတူညီချက်မျိုးကိုမဆိုသူတို့အနေနဲ့လက်မှတ်မထိုးနိုင်ဘူးလို့ပြောပါတယ်။လိုအပ်တဲ့ဆုံးဖြတ်ချက်တွေကိုအခုချမှတ်ရတော့မှဖြစ်တယ်လို့ဆွေးနွေးပွဲမစခင်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။အဲ့ဒီဆုံးဖြတ်ချက်တွေချဖို့ရဟာအချိန်ကုန်သွားတာနဲ့အမျှလွယ်ကူလာဖွယ်မရှိဘူးလို့ဝန်ကြီးကယ်ရီကပြောပါတယ်
။ယမန်နိုင်ငံမှာကြံရှိနေတဲ့အမေရိကန်တပ်အားလုံးထွက်ခွာဖို့အမေရိကန်ပြည်ထောင်စုကစီစဉ်ဆောင်ရွက်နေကြောင်းယမန်အာဏာပိုင်တွေကစနေနေ့ကပြောဆိုလိုက်ပါတယ်။ယမန်တပုံတွေထိမ့်ချုပ်ထားတဲ့မြို့တော်ဆန်နာကဗလီကျောင်းတစ်ခုမှာအသေးကံဘုံးဖောက်ခွဲသမားတွေရဲ့လက်ချက်ကြောင့်အနည်းဆုံးလူပေါင်း139ဦးသေဆုံးခဲ့ပြီးနောက်တရက်မှာအာဏာပိုင်တွေကအခုလိုပြောကြားလိုက်တာပါယမန်အစိုးရဘက်ကပြောဆိုချက်နဲ့ပတ်သက်လို့တော့အမေရိကန်စစ်တပ်ဘက်ကချက်ချင်းတုံ့ပြန်အတည်ပြုပြောကြားတာမျိုးမရှိသေးပါဘူးယမန်တောင်ပိုင်းကအယ်အနန်တ်လေးတပ်စခန်းမှာအမေရိကန်အထူးတပ်ဖွဲ့ဝင်100လောက်ရှိနေတာပါအဲ့ဒီလေတဲ့စကန်းကနေယမန်နိုင်ငံတွင်းက Al Qaeda အကြမ်းဖက်အုပ်စုတွေရဲ့အခြေခိုက်စကန်းကိုအခြေစိုက်စကန်းကိုပိတ်မှတ်ထားပြီးမောင်းသူမဲ့ drone ယာဉ်တွေနဲ့တိုက်ခိုက်ချေမှုန်းနေတာဖြစ်ပါတယ်။လက်ရှိယမန်နိုင်ငံမှာလုံခြုံရေးအခြေအနေဆိုးရွားနေပြီးမြို့တော်ဆန်နာမှာနေအိမ်အကျဲချုပ်ဖမ်းဆီးခံထားရတာကနေပြီးခဲ့တဲ့လကလွတ်မြောက်လာတဲ့သမရ Abrabu Hadi ဟာစနေနေ့ကရုပ်မြင်သံကြားကနေပထမဆုံးမိကွန်းပြောကြားခဲ့ပါတယ်။တောင်ပိုင်းမြို့ဖြစ်တဲ့အဒန်ကပြောကြားတဲ့သမရရဲ့မိကွန်းမှာရှီဟာဟူတီတပုံတွေအနေနဲ့သူတို့သိမ့်ပိုက်ထားတဲ့အစိုးရဝန်ကြီးရုံးတွေကနေတပ်တွေရုပ်သိမ်းပြီးမြို့တော်ဆန်နာကနေထုတ်ဆုတ်ခွာပေးဖို့ကုလသမဂ္ဂကကမကရာပြုစီစဉ်ပေးထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်ဖို့သမရကတောင်းဆိုထားပါတယ်ရှင်
။လွန်ခဲ့တဲ့ရက်နေ့ငယ်ကတူနီရှားမြို့သားပြတဲ့ကိုတိုက်ခိုက်တာကြောင့်လူ23ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်မှာပါဝင်မှုနဲ့စစ်သွေးကြွားလူတန်များရှိသူ10ယောက်ကျော်ကိုဖမ်းဆီးလိုက်တယ်လို့တူနီရှားတာဝန်ရှိသူတို့ကပြောပါတယ်။အခုဖမ်းဆီးရတဲ့ဆိုတဲ့ထဲမှာတိုက်ခိုက်မှုမှာပတ်သက်တယ်ဆိုတဲ့တန်တရားနဲ့အရင်ဖမ်းထားပြီးသားလူ6ဦးပါမပါဆိုတာကိုတော့ပြည်ထရေးဝန်ကြီးဌာနကမိုဟာမက်အာလီအာရူအီကစနေနေ့ကြေညာချိန်မှာပြောဖို့ညင်းသွားပါတယ်။တူနီရှားနိုင်ငံဘာဒူအမျိုးသားပြတိုက်ကိုဗိုလ်ဒူနီကတိုက်ခိုက်ပြီးလူများပြကိုတတ်ခတ်တာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်စစ်သွေးကြော IS အကြမ်းဖက်အဖွဲ့ကကြေညာထားပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုပြောဆိုချက်မှန်တယ်ဆိုတာကိုထောက်ခံတဲ့အလုံလောက်အထောက်အထားမရှိဘူးလို့အမေရိကန်သမ္မတအင်ဂျီတော်ကတောက်ကြနေမှာပြောပါတယ်။ဒီဆုံးသူတွေထဲမှာကဘာလက်ခီးတဲ့20နဲ့တူနီရှားနိုင်ငံသား3ဦးပါပါတယ်။တနသမား2ဦးကိုတော့လူညွေးတပ်ဖွဲ့တွေကအခင်းဖြစ်တဲ့နေရာမှာပဲပြစ်တက်လိုက်ပါတယ်
။ရုရှားဆိုရဟာ NATO ခေါ်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နဲ့ထိတ်တိုက်ရင်ဆိုင်ရေးကိုမလိုလားဘူးလို့ရုရှားအရာရှိကြီးတဦးကပြောကြားလိုက်ပါတယ်။ရ ရုရှားဒုတိယကာကွယ်ရေးဝန်ကြီးအနာတိုလီအန်တိုနော့ဖ်ကနိုင်ငံခြားစစ်တပ်မှုတွေကိုစနေနေ့တုန်းကမော်စကိုမြို့တော်စစ်ခန်းနာတရက်မှာအခုလိုကြေညာပြောကြားလိုက်တာဖြစ်တယ်လို့ Russia Interfax သတင်းကဖော်ပြပါတယ်။ကျွန်တော်တို့ဟာ NATO မဟာမိတ်နဲ့ထိတ်တိုက်မတွေ့လို့ဘူး။ပူးပေါင်းဆောင်ရွက်ရေးဖြစ်ထွန်းဖို့ကသာဦးစားပေးလိုပါတယ်လို့ပြောသွားကြောင်းဖော်ပြထားပါတယ်။ Russia ဟာဘသူကိုမှတိုက်ခိုက်မှာမဟုတ်ဘူးလို့လည်းအာမခံပြောကြားသွားတာပါ။ဒါပေမဲ့စနေနေ့တုန်း Jelens Poston သတင်းစာထဲမှာတော့ဒိမတ်ဆိုင်ရာ Russia သံမက်ကြီး Mikhail Varnin ကဒိမတ်နိုင်ငံဟာ NATO အဖွဲ့ထဲဝင်မယ်ဆိုရင်ဒိမတ်တင်မော်ရီဟာရုရှားရဲ့ပြစ်မှတ်ဖြစ်လာလိမ့်မယ်လို့ဝေဖန်ပြောကြားထားပါတယ်ရှင
် UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတနင်္ဂနွေနေ့မနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်ဒေသတွင်းမှာနေမြေပိုင်ဆိုင်မှုနဲ့တမိုင်းကြောင်ဆိုင်ရာအငင်းပွားတာတွေကြောင့်တင်းမာနေတာကိုရှော့ချဖို့ရွယ်ပြီးတောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံကြားရေးဝန်ကြီးတွေစနေနေ့ကဆိုးမြို့တော်မှာတွေ့ဆုံဆွေးနွေးကြပါတယ်2012ခုနှစ်ဧပြီလကတည်းကဆိုရင်ပထမဆုံးအကြိမ်ဖြစ်နှစ်နိုင်ငံချင်းဆွေးနွေးပွဲတွေလုပ်ပြီးတဲ့နောက်အခုတခါနိုင်ငံခြားရေးဝန်ကြီး3ဦးတွေ့ဆုံဆွေးနွေးကြတာပါ။သုံးနိုင်ငံခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးဆွေးနွေးပွဲတစ်ခုကိုအခြေအနေပေးပြီးဆိုတာနဲ့ကျင်းပဖို့သဘောတူကြတယ်လို့ဆွေးနွေးပွဲအပြီးပူးတွဲထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အပြန်အလှန်ယုံကြည်မှုဒေသရင်းငြိမ်းချမ်းရေးနဲ့တာယာဝါပြောရေးတို့အတွက်အနာဂတ်ကိုပုံဖော်မဲ့ပူးပေါင်းဆောင်ရွက်မှုတို့တိုးမြင့်စေရေးအနည်းကလက်တွဲလှုပ်ဆောင်ကြဖို့သက်ဆိုင်တဲ့နိုင်ငံအားလုံးကိုကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်ကထုတ်ပြန်ချက်တစ်ခုထဲမှာအားပေးတိုက်တွန်းထားပါတယ်။
ဒုတိယကမ္ဘာစစ်တွင်အထင်ကရတိုက်ပွဲကြီးတွေအနက်တစ်ခုပါဝင်ဖြစ်တဲ့ IOGMA တိုက်ပွဲ290ပြည့်အထိမ်းအမှတ်အခမ်းအနားကိုအမေရိကန်နဲ့ဂျပန်အရာရှိတွေဟာစနေနေ့တုန်းကအဲ့ဒီကျွန်းပေါ်မှာကျင်းပခဲ့ကြပါတယ်။အဲ့ဒီအခမ်းအနားမှာဂျပန်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးနာကာတာမီက36ရက်ကြာတိုက်ပွဲအတွင်းတည်ဆုံးခဲ့ရတဲ့ဂျပန်2000ခန့်နဲ့အမေရိကန် 9000 ခန့်တို့ကိုမမေ့ချဖို့ပြောကြားသွားပါတယ်။အမေရိကန်ရေတပ်ရေးရာဝန်ကြီးရေမဘတ်စ်ကလည်းဒီနှစ်နိုင်ငံအကြားလက်ရှိဆက်ဆံရေးကိုချီးကျူးသွားပါတယ်။အသက်60ကျော်အရွယ်ရှိနေကြပြီဖြစ်တဲ့အမေရိကန်စစ်ပြန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်
။အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းဘီဟာပြည်နယ်မှာဒီသတင်းပတ်အတွင်းဖြစ်ခဲ့တဲ့လူစုလူဝေးလိုက်စာခိုးချတဲ့ကိစ္စနဲ့ဆက်ဆက်ပြီးလူ300နီးပါးကိုစနေနေ့မှာအိန္ဒိယတာဝန်ရှိသူတွေကဖမ်းဆီးလိုက်ပါတယ်။အိန္ဒိယနိုင်ငံတဝန်းက10တန်းကျောင်းသား1တန်းကျော်အဓိကစာမေးပွဲကြီးတစ်ခုကိုဖြေဆိုနေချိန်မှာပဲအခုဖြစ်ရဖြစ်တာပါဒီစာမေးပွဲရလဟာလူရီယောက်ရဲ့အနာဂတ်ပညာရေးလမ်းကြောင်းရွေးချယ်ချက်တွေနဲ့လူမှုစည်းဝါးအဆင့်အတန်းတွေပေါ်အများကြီးပိုင်ဖြတ်တယ်လို့ဆိုကြပါတယ်ဘီဟာပြည်နယ်ကစာမေးပွဲကျင်းပတဲ့နေရာတစ်ခုအပြင်ဘက်မှာမိဘတွေဆွေမျိုးသားချင်းတွေတငယ်ချင်းတွေကနေရံပေါ်တွေ့တက်ပြီးစာမေးပွဲဖြစ်နေတဲ့ကျောင်းသားတွေကိုအဖြေစာရွက်တွေပေးနေတဲ့ဓာတ်ပုံတွေနဲ့ဗီဒီယိုတွေထွက်လာပြီးတဲ့နောက်အခုလိုဖမ်းဆီးတာပါတချို့အဖြစ်စာရွက်တွေကိုစက်ကူလီရင်ပြန်တွေအဖြစ်လုပ်ပြီးတော့စာမေးပွဲခန်းထဲပြစ်ထည့်ကြတယ်လို့ writer သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။အီတလီနိုင်ငံတောင်ပိုင်းကဆင်းရဲတဲ့ဒေသတစ်ခုကိုစနေနေ့မှရောက်သွားတဲ့ပုံရမ်းမင်းကြီး Francis ကိုလူထောင်ပေါင်းများစွာကကြိုဆိုပါတယ်။ပုံရမ်းမင်းကြီးကဂိုင်းဖွဲ့ပြီးရာဇဝတ်မှုကျူးလွန်နေတဲ့ကိစ္စနဲ့အကျင့်ပြတ်ချဆောင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အဲ့ဒီမှာမှင်ကြားပါတယ်။ဒေသထဲမှာဖီးယားဂိုင်းဖြစ်တဲ့ကာမိုရာအဖွဲ့ကကြီးစုထားတဲ့ Nepal's မြို့ကစကန်ပီယာဆိုတဲ့ဆင်းရဲသားရပ်ကွက်လေးမှာနေထိုင်သူတွေကိုပူဟမ်းမင်းကြီးကအလောက်ကင်မရှိတာဟာမိမိတို့ရဲ့ဂုံတိတ်ခါကိုခိုးယူနေတယ်လို့မိန့်ကြပါတယ်။စကန်ပီယာလိုနေရာမျိုးတွေမှာအလုလဲ့မဲ့လူငယ်ရေအတွက်တိတ်များပြီးအများအပြားဟာနေပယ်စ်မြို့အခြေဆိုင်ရာဇဝတ်ဂိုင်းတွေအတွက်မူရစေဝါတည်ဆောင်ပေးသူတွေဒါမှမဟုတ်ချင်းချောက်ငွေညှစ်ပေးသူတွေဖြစ်လောက်ကင်နေကြရပါတယ်။ရာဇဝတ်ဂိုင်းတွေဂိုင်းဝင်တွေအနေနဲ့အကြံဖတ်မှုနဲ့အနိုင်အထက်လို့အမျက်ထုတ်နေတာတွေကိုဆွန့်လွတ်ပြီးနေပယ်စ်မြို့ကမိခင်တွေမျက်ရည်ကျရတာကိုရပ်သွားအောင်လုပ်ပေးဖို့လဲပူဟမ်းမင်းကြီး Francis ကတောင်းဆိုခဲ့ပါတယ်။လူစီယာနာပြည်နယ်နယူးစော်လင်းမြို့လေးစိတ်မှာလူညိုရေးတပ်ဖွဲ့ဝင်တွေကိုလူတူကပိုးသက်ဆေးရည်တွေနဲ့ပတ်ပြီးဓားတစ်ချောင်းနဲ့လိုက်ခုတ်တဲ့ဖြစ်ပြီးနာယီအတော်ကြာပြီးတဲ့နောက်လေးစိတ်ရဲ့နေရာအလုံးကိုစနေမနက်ကပြန်ဖွင့်လိုက်ပါပြီ။အဲဒီလူဟာဓာတ်စီပလင်းဘုံ6လုံးပါတဲ့အိတ်တလုံးကိုလည်းတည်လာတယ်လို့ EP သတင်းဌာနကပြောပါတယ်။မီလွန်ဘုံတွေမှာပါတဲ့ဓာတ်ပစ္စည်းတွေကိုလည်းတွေ့ရတယ်လို့ EP သတင်းကဆိုပါတယ်။အသက်62နှစ်အရွယ် Richard White ကိုရဲအယားရှိတဦးကတနက်နဲ့သုံးချက်ပြစ်လိုက်တာကြောင့်သူ့ရဲ့မျက်နှာရင်ဘက်နဲ့ပေါင်တို့ကိုထိသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ Mr. White ကိုတောက်ကြနေနောက်ပိုင်းမှာစေယုံတင်ပြီးခွဲစိတ်ကုသပေးခဲ့ပေမဲ့စေယုံမှာပဲသူတည်ဆုံသွားပါတယ်။ Andre Pugh ကိုသူနောက်ကနေပြီးတော့အတင်းလိုက်ခဲ့တဲ့အမျိုးသမီးလုံချုံရဲ့ရာရှိတူဦးလဲ လက်မောင်းမှတနက်မှန်ပြီးတော့စေယုံတင်ထားရပါတယ်။အဲ့လိုဘာကြောင့်လုပ်ခဲ့တယ်ဆိုတာအခုချိန်မှာဘယ်သူမှမသိသေးပေမဲ့စိတ်ကျမ်းမာရေးချို့တဲ့တာပါဝင်နိုင်တယ်လို့စုံစမ်းစစ်ဆေးသူတွေကကြောက်ချက်ချထားကြောင်း Jefferson Parish ရဲတပ်ဖွဲ့အရာရှိ Newell Norman ကပြောပါတယ်။အမေရိကန်သမ္မတကတော့ Michelle Obama ဟာကမ်ဘောဒီးယားနိုင်ငံမှာရောက်ရှိနေပြီးဒီကနေ့မှာကမ်ဘောဒီးယားနိုင်ငံမှာရှိတဲ့ American Peace Corps အဖွဲ့ဝင်တွေကိုစကားပြောပြီးတော့မိန်းကလေးငယ်တွေပညာသင်ကြားရေးဟာတိုင်းပြည်ရဲ့အနာဂတ်အတွက်အထူးအရေးကြီးကြောင်းထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ။
တဲ့ရောမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအင်ချင်းနိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါမယ်။အမေရိကန်ရောက်မြန်မာတွေတမရအိမ်ပြီးတော့ရှေ့မှာဘာတွေတောင်းဆိုခဲ့ကြတယ်လဲအရင်ဆုံးကြည့်အောင်ပါ။အချင်းထောင်တွေထဲမှာဖန်ဆီးခံထားရတဲ့အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ဆန္ဒပြခဲ့ကြတဲ့ကျောင်းသားကျောင်းသူတွေအမြန်ဆုံးလွတ်မြောက်ရေးနဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖြစ်လာအောင်တမရဦးသိန်းစိန်အစိုးရကိုအမေရိကန်တမရဘရက်အိုဘားမားအနေနဲ့ဖိအားပေးတိုက်တွန်းဖို့အတွက်မတ်လ22ရက်စနေနေ့ကဝါရှင်တန် DC သမ္မတအိမ်ပြူတော်ရှေ့မှာမြမရေးလှုပ်ရှားသူတွေကတောင်းဆိုခဲ့ကြပါတယ်။အသေးစိတ်ကိုမန့်ရင်ချင်းနိုင်ကဆက်ပြောပြပါမယ်ရှင်
။ Free
မြမနိုင်ငံမှာကျောင်းသားတပိတ်ကိုအစိုးရကအကြမ်းဖက်နှိမ်နှင်းဖြိုခွဲခဲ့တာကိုစတင်တဲ့အနေနဲ့ American ပြည်ထောင်စုကဝါရှင်တန် DC, Maryland, Virginia ပြည်နယ်တွေမှာနေထိုင်နေတဲ့မြန်မာမိသားစုတွေကမတ်လ14ရက်နေ့ကစပြီးအပတ်စဉ်စနေနေ့တိုင်းတမရအင်ဖြူတော်ရှိမှဆန္ဒပြနေကြတာပါဖမ်းဆီးခံထားရတဲ့ကျောင်းသားတွေကိုတမရဦးသိန်းစိန်အစိုးရကလွှတ်မပေးမချင်းဆန္ဒပြသွားမှာဖြစ်တယ်လို့ဆန္ဒပြပွဲစီစဉ်သူတဦးဖြစ်တဲ့မတ်အတာကပြောပါတယ်
ဘာဖြစ်လို့လဲဆိုတော့အခုလက်ရှိအချိန်ဒီမှာလေဗရန်မှာငင်းကြတာနဲ့ဆန္ဒပြပြီးတော့မှသူတို့ရဲ့ပြင်ပြအရေးအတွက်ငင်းငင်းကြမ်းကြမ်းနဲ့ဆန္ဒပြနေအကြောင်းသားတွေကိုလူမဆန္ဒရိုက်နှက်ပြီးတော့မှဖမ်းဆီးပြီးတော့မှထောင်ချထားတဲ့အတွက်လာပြီးတော့မှဆန္ဒပြတာဖြစ်ပါတယ်။အကြောင်းသားတွေအဲ့လိုရိုက်နှက်ဖမ်းဆီးတာကိုရှုံးချတယ်။အကြောင်းသားတွေတရားမကျန်ပြန်လှုပ်ပေးဖို့အတွက်ကိုကျမတို့အနေနဲ့တွန်းအားပေးတဲ့အနေနဲ့ဒီဟောရောက်ရှိမှလာပြီးတော့ဆန္ဒပြတာဖြစ်ပါတယ်။
American သမရအင်ဖြူတော်ရှေ့မှာပေါ့နော်။ရွေးချယ်ပြီးတော့ဘာကြောင့်ဆန္ဒပြရပါလဲရှင
်။ဘာကြောင့်လဲဆိုတော့မြန်မာပြည်အရေးအတွက်ဒီမိုကရေစီစစ်စမှန်မှန်ရရှိဖို့အတွက်ပေါ့နော်။ဟို American ဟိုသမရကိုလာပြီးတော့မှအဲ့လိုဝိုင်းကူညီပေးဖို့အတွက်ပေါ့ပို့ပြီးတော့မှလှုပ်ဆောင်ပေးဖို့ကိုတွန်းအားပေးတဲ့အနေနဲ့ဆန္ဒလာပြတာဖြစ်ပါတယ်။ဘာလို့ American နိုင်ငံကဒီမိုကရေစီနိုင်ငံဟိုမြန်မာပြည်ကိုသူတို့အနေနဲ့ပို့ပြီးဖိအားပေးနိုင်မယ်လို့ယုံကြည်တယ်။
ဆိုတော့ American ဘက်ကနေပြီးတော့မြန်မာအစိုးရပေါ်မှာသူတို့ဘယ်လိုမျိုးတွေဖိအားပေးနိုင်နေလို့ရောမြင်လဲရှင
်အဓိကအနေနဲ့ကတော့ကိုယ်တစ်ချိန်လုံးကကျမတို့ဟိုသူတို့လုတ်ခဲ့တယ်လို့ပဲပေါ့နော်ဆန့်ရှင်ပဲအဓိကအဲ့ sanction အဓိကလိုရမယ်ဘုရားကဗမာပြည်မှာဟိုအစိုးရထဲမှာလည်းဟိုဒီမိုကရေစီကိုတကယ်လိုချင်တဲ့ဟိုလူတွေရှိသလိုပဲဒီမိုကရေစီကိုမလိုလားတဲ့အစိုးရလူကြီးပိုင်းတွေလည်းရှိနေတယ်လေအဲ့တော့အဲ့ဒီလိုမျိုးလုပ်နေတဲ့လူတွေကို sanction တွေနဲ့ပိတ်ဆို့မှုတွေသူတို့တာဂရီးရဲ့နိုင်ငံသားကိုပြင်ပြတော့တင်လို့မရအောင်သူ့ဘဝတွေလုံးလုံးမရအောင်အစိုးရကြီးကပိတ်ဆို့နိုင်မယ်ဆိုရင်တော့ပုံပြီးကောင်းမယ်လို့ထင်တယ
် Washington DC ကမြန်မာတန်ယုံရှိမှလည်းနေ့စဉ်ဆန္ဒပြပွဲတွေပြုလုပ်နေပြီးရပ်ပေါင်း17ရက်မြောက်ရှိသွားပြီလို့မတ်အတာကပြောပါတယ်ဖက်စီခံထားရတဲ့ကျောင်းသူကျောင်းသားတွေကိုချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအပါအဝင်အမေရိကန်အစိုးရနဲ့ဥရောပသမဂ္ဂတို့ကလည်းမြန်မာအစိုးရကိုတိုက်တွန်းထားတာပါ။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဦးဆောင်တဲ့ဒီမိုကရေစီပညာရေးကျောင်းသားတပိတ်ပင်မစစ်ကြောင်းဟာဇန်နဝါရီလ20ရက်နေ့ကတည်းကမန္တလေးမြို့ကနေရန်ကုန်မြို့ကိုခြိတက်ဆန္ဒပြခဲ့ကြတာပါ။ဒါပေမဲ့ရန်ကုန်မြို့ကိုမရောက်ခင်ပဲခူးတိုင်းလက်ပတန်းမြို့မှာပိတ်ဆို့တားဆီးခံခဲ့ရပြီးမတ်လ10ရက်နေ့မှာအကြမ်းဖက်ဖြိုခွဲခံရပြီးတဲ့နောက်ကျောင်းသူကျောင်းသား100ကျော်ဖမ်းဆီးခံထားရပါတယ်ရှင်
။မိုင်းချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကိုကန့်ဒေတာကတိုက်ပွဲအခြေအနေတွေကိုကြည့်အောင်ပါ။ကိုကန့်လက်နက်ကင်တပ်တွေနဲ့မြန်မာတပ်မတော်ကြားမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းမှာမြန်မာတပ်မတော်ဘက်ကတောင်ကုန်း3ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ဒီတိုက်ပွဲအတွင်းတပ်သား12ဦးလည်းကြာဆုံးခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ကိုကန့်လက်နက်ကင်တပ်ဘက်ကတော့မြန်မာစစ်တပ်ကလက်နက်အစ်စ်တွေတိုးအသုံးပြုလာပြီးမနေ့ကတိုက်ပွဲမှာတော့မူလနေရာကနေပြီးနောက်ကိုအနည်းငယ်ဆုတ်ပေးခဲ့ရတယ်လို့ဆိုပါတယ်။ဒီလိုကိုကန့်ဒေသကတိုက်ပွဲအခြေအနေတွေကိုမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
တရုတ်မြန်မာနယ်စပ်ကိုကန့်ဒေသတဝိုက်မှာဒီကနေ့ကိုကန့်လက်နက်ကင်တပ်တို့နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးကိုကန့်တပ်ဖက်ကလောက်ချဆက်တနက်ကြီးလက်ပစ်ပုံတိုက်ပိုင်းတို့အုံပြူတိုက်ခတ်ခဲ့တယ်လို့မြန်မာတပ်မတော်ဘက်ကတော့လက်နက်ကြီးနဲ့ပစ်တယ်လို့လေးချောင်းကနေလည်းဘုံကျဲခဲ့ပါတယ်ဒီကနေ့တိုက်ပွဲတွေအတွင်းပါစင်ကျော်မြို့အနီးရှင်ခုတ်ထံဒေသကတောင်ကုန်းတစ်ခု လောကွာကျိုင်းဒေသတဝိုက်ကတောင်ကုန်းနှစ်ခုတို့ကိုမြန်မာတပ်မတော်ကသိမ်းဆည်းနိုင်ခဲ့တယ်လို့မြန်မာအစိုးရကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်တိုက်ပွဲအတွင်းစစ်သည်12ဦးကြာဆုံးပြီး12ဦးဒဏ်ရာရခဲ့ပါတယ်။ဒီကနေ့ရှင်ခုတ်ထံဒေသဘက်ကတိုက်ပွဲအခြေအနေကိုတော့ကိုကန့်တက်ရဲ့ပြောခွင့်ရဦးထွန်းမြလင်းကအခုလိုပြောပါတယ်
။ခုတ်ထံမှာပါ။ခုရပိုင်းဖြစ်ဖြစ်နေတဲ့နေရာမှာပါ။ဒီနေ့ဟယ်လီကော့ပတာတစ်စီးလာတယ်။ပုံကျဲတယ်ပြီးတော့စစ်တပ်နဲ့ပစ်တယ်။ကျွန်တော်အတိတ်ကစကမ်းစာထားတာတော့မရှိပါဘူး။ဒါပေမဲ့ကျွန်တော်စကမ်းတည်းလေးရှိမှာတိုက်ပွဲမဖြစ်တဲ့နေရာမှာကျွန်တော်နောက်ကိုနည်းနည်းလေးပြန်ဆုတ်တာတော့ရှိပါတယ်။တိုက်ပွဲဖြစ်တဲ့နေရာမှာတော့ကျွန်တော်ဖယ်လိုက်တာမရှိပါဘူး။ကျွန်တော်အခုအဲ့ဒီနေရာကနေနောက်ကိုနည်းနည်းလေးပြန်ဆုတ်တဲ့နေရာပြန်ဆုတ်တာပဲရှိပါသေးတယ်။ဟု
တ်ကဲ့။
ဒါပေမဲ့တို့ကတော့ဒီလက်နဲ့တွေတော့ပူပူသုံးလာပါတယ်။ပြီးလိုက်ချက်ပိုင်းဆို20ကျဲတဲ့ပုံးလည်းသုံးလာတယ်။ပြီးတော့မနေ့ကသုံးတာတည်းနဲ့ဟိုပုံးကြီးကြီး150 kg လားမသိဘူး။ပြီးတော့လက်နဲ့အစ်စ်ပေါ့အဲ့ဒါလည်းသုံးလာတွေ့ပါတယ်။ဒါပေမဲ့ကျွန်တော်လည်းတက်နိုင်တော့ခုစံတော့ပါပါခင်ဗျ။
ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသတိုက်ပွဲတွေသတင်း၅ဘတ်ကျော်လာပြီဖြစ်ပြီးစစ်ရေးတင်းမာနေစေမှုတရုတ်ဘက်မှရှောင်နေတဲ့ဒုက္ခသည်တွေလည်းနေရရင်းတွေကိုမပြောင်းနိုင်သေးတဲ့အကြောင်းတရုတ်မြန်မာနေဆက်မှတ်တိုင်း125ဒုက္ခသည်စခန်းမှာအခုအညီပေးနေတဲ့ကိုတောမတ်ကပြောပါတယ
်ဒုက္ခသည်ကတော့အခု1000ကျော်လောက်ပဲရှိတော့မှာတချို့ကတော့ဟိုအိမ်ပြန်သွားတာပေါ့နော်တချို့ကျတော့လည်းတရုတ်ပြည်ထဲဝင်သွားတာရှိတယ်ဟိုလောက်လောက်ကန်ရဟိုတော့ဟာတွေပေါ့နော်အထူးသဖြင့်ဘလောင်နေရှမ်းနေအဲ့ဒါတွေများတယ်ဗျအော်အခုကလာရှုစင်းတဲ့ဖွဲ့ကြတော့တို့ဒီမုန်းတရံနေပတ်ပြီးတော့သွားတယ်ဒီရှင်းချော်ကနေလောက်ကန်ကြတော့သွားလို့မရသေးဘူးအော်ကြံခုတ်ဓမ္မတွေကတော့တို့လမ်းလျှောက်သွားတာတော့ရတယ်လို့ပြောတယ်ဟိုပမာပြည်ကတချို့သွားတဲ့အဖွဲ့တွေတော့တို့ကရှင်းချော်ကနေလောက်ကန်တော့သွားလို့မရသေးဘူးပေါ့နော်တို့ကတရုတ်ပြည်နဲ့ပတ်ပြီးတော့ပြန်သွားတာရှိတယ်အခုလောက်ကန်ကြတော့တချို့ကြတော့ပြန်လာရှိတယ်ဒါပေမဲ့တချို့ချက်တော့ပြန်ထွက်လာတယ်တွေ့တယ
်ကိုကန်နေနဲ့ဆက်နေတဲ့တရုတ်နေဆက်တလျှောက်နေရာအတော်များများမှာစစ်ပြေးဒုက္ခသည်တွေခိုးလုံနေကြရပြီးလက်တလုံးမှာတော့တရုတ်အစိုးရဘက်ကပြည်စုံအောင်ထောက်ပံ့ပေးထားတယ်လို့လဲကိုတောမတ်စ်ကပြောပါတယ်မြန်မာပြည်ရင်းကအလုတ်လာလုတ်နေသူတွေကတော့လမ်းကြောင်းအသီးသီးကနေဌာနေပြန်နေနိုင်ပြီဖြစ်ပေမဲ့ကိုကန့်ဒေတာခန်တွေကတော့စီးရီးတင်းမာနေစေမို့အိမ်မပြန်နိုင်ကြသေးပဲဒုက္ခသည်စခန်းတွေမှာတောင့်တနေကြရစေဖြစ်ပါရဲ့ရှင
်။ဒါကတော့ကိုကန့်ဒေတာကတိုက်ပွဲအခြေအနေတွေကိုမတ်တန်ကြီးထိုက်စူးစီးတင်ပြခဲ့တာဖြစ်ပါရဲ့ရှင်။ဒုတိယပိုင်းစီဇန်မှာလည်းအခုလိုကိုကန့်ဒေတာမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာဆက်ဆံရေးမှာဘလို့တက်ရောက်မှုတွေရှိလာနိုင်မလဲပေါ်ဆွေးနွေးထားတဲ့စနေညဓာတ်ရိုက်လေးလိုင်းစီစဉ်ကိုလည်းပြန်လည်နားဆင်ရဖို့ရှိပါရဲ့ရှင်။သောတာရှင်များရှင်ပြီးခဲ့တဲ့ match လ19ရက်နေ့ညနေပိုင်းက VOA မြန်မာပိုင်းစီစဉ်ကနေထုတ်လွှင့်ခဲ့ပြီးလက်နက်ဖြုတ်သိမ်းရေးသဘောတူညီချက်ရဆိုတဲ့ခေါင်းစဉ်နဲ့အင်တာနက်စာမျက်နှာမှာဖော်ပြထားတဲ့သတင်းမှာသဘောတူညီချက်ရဆိုတဲ့အချက်ဟာနှစ်ဖက်ပြောကြားချက်တွေပေါ် VOA သတင်းတောက်အနေနဲ့ရောထွေးမှားယွင်းသွားခြင်းဖြစ်ပါတယ်။မှားယွင်းချက်ကိုပြန်လည်ပြင်ဆင်ပြီးဖြစ်ပါတယ်။မှားယွင်းဖော်ပြခဲ့တဲ့အတွက်လည်း VOA မြန်မာပိုင်းကတောင်းပန်ပါတယ်ရှင်။ VOA ကနေပြီးတော့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32လိုင်းနိုမီတာ40နဲ့လိုင်းနိုမီတာ48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မကြာခင်မှာတော့ American Indian အသုံးနှုန်းတွေကိုလေ့လာကြရမှာပါ။အခုတော့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။ Bangladesh, India, မြန်မာနဲ့တရုတ်နိုင်ငံတွေကိုဆက်ထားမယ်။စီးပွားရေးဇင်းချံအကောင့်တဲပေါ်ဖို့အလားအလာပေါ်ဥအောင်ခင်နဲ့ကိုကျော်ကျော်သိန်းကသုံးသက်တင်ပြထားပါတယ်ရှင်။
လုံးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကရန်ကုန်မှာ12ကြိမ်မြောက်၄နိုင်ငံပူးပေါင်းဆောင်ရွက်ရေးဖိုရမ်ကျင်းပပါတယ်။အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊မြန်မာနဲ့တရုတ်ကိုယ်စားလှယ်တွေတက်ကြပါတယ်။ဒုဝန်ကြီးအဆင့်ဆွေးနွေးပွဲမှုယူနန်ပြည်နယ်ဒုအုပ်ချုပ်ရေးမှူးတက်ရောက်ပါတယ်။အရင်ကလည်း2003နဲ့2009မှာမြန်မာပြည်မှာကျင်းပမှုပါတယ်။1999မှာကုမင်မျိုးတော်ကစလိုက်တဲ့ဒေသဆိုင်ရာဆွေးနွေးပွဲဖြစ်လို့စာရန်တွေဖတ်ပြီးနှင်းတော်ဖလှယ်နေကြတာ16နှစ်ရှိပါပြီထူးခြားတာကတော့ကိုကဒေတာမှာလက်နက်ကင်ပြိပက်ကပြန်လဲဖြစ်ပွားခြင်းနဲ့တိုက်ဆိုင်နေတာပါပဲတောင်ပတ်လဲဝိုင်းနေတဲ့ယူနန်ပြည်နယ်ကိုထွက်ပေါက်ပြီးတဲ့အနေနဲ့လေးနိုင်ငံစီးပွားရေးဇင်းကြံတည်ထောင်မှုအရင်ဆုံးအကြံပြုသူဟာယူနန်ပမောက္ခဖြစ်ပါတယ် ယူနန်ပညာရှင်တွေဥဆောင်ပြီးစတင်ဆွေးနွေးတဲ့ယူဆဖြစ်လို့ကုမင်ရှိဆောင်မှုလို့လူသိများပါတယ်အဓိကဥတီတာကတရုတ်အိန္ဒိယကုံသွေးရေးဖြစ်ပြီးဘင်္ဂလားဒေ့ရှ်မြန်မာကအဖြစ်ခံသဘောမျိုးနဲ့ပါဝင်နေတာဖြစ်ပုံရပါတယ်ဒါပေမဲ့အိန္ဒိယဘက်ကစိတ်ပါလက်ပါမရှိတာကြောင့်2013ရောက်တော့မှအိန္ဒိယတရုတ်နှစ်နိုင်ငံပူးတွဲလိမ့်လာရေးအဖွဲ့ကိုဖွဲ့စည်းနိုင်တာတွေ့ရပါတယ်
ဒေတာရင်းပူပေါင်းဆောင်ရည်အယူအဆကိုအိန္ဒိယကအရင်ဆုံးတင်ပြတာဖြစ်ပါတယ်။1998ကတည်ထောင်တဲ့ဘင်္ဂလားပင်လယ်ကွေ့ဥဆောင်မှုအစီအစဉ် BIMSTEC မှာဘင်္ဂလားဒေ့ရှ်အိန္ဒိယသီရီလင်္ကာထိုင်းမြန်မာနီပေါ်နဲ့ဘူတန်ခုနှစ်နိုင်ငံပါဝင်ပါတယ်။ဒါကြောင့်ခုနှစ်နိုင်ငံပူပေါင်းဆောင်ရည်နဲ့၄နိုင်ငံပူပေါင်းဆောင်ရည်အစီအစဉ်တစ်ခုဟာပြိုင်ဆိုင်သလိုဖြစ်လာပါတယ်။တရုတ်ဥဆောင်တဲ့၄နိုင်ငံပူပေါင်းဆောင်ရည်မှုကိုလက်တွေ့ပြတဲ့အနေနဲ့ကားအစီး20ကျော်ဟာကိုကတာဒါကာအင်ဖာမူရီတမူမန္တလေးလာရှူရွှေလီနဲ့ကုမင်ကို2013ကခရီးထွက်ပြပါတယ်။ဒါပေမဲ့အိန္ဒိယဥဆောင်တဲ့ခုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးမှအကျုံးဝင်တဲ့မြန်မာထိုင်းအိန္ဒိယအမြန်ကားလန်းဟာ၈နှစ်မှပြီးစီမဲလို့မျှော်လင့်ရပါတယ
်။လုံးလုံးစဲတော့တရုတ်ဥဆောင်တဲ့၄နိုင်ငံစီးပွားရေးဇင်းကြံကပိုးပြီးအလားအလာကောင်းနေပါသည်။အခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့ဒေါ်လာတန်း4000ယင်းနိမယ်လို့တရုတ်ကဆိုပါတယ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးဆိုတာအေးချမ်းစွာပြင်ဆင်စီးပွားရှာတာဖြစ်တဲ့အတွက်ပြင်ဆင်မှုစွမ်းရည်ရှိသူကအများဆုံးအကျိုးခံစားရပွဲရှိပါတယ်တရုတ်ပြည်ဘောင်အောက်ဖိုရမ်ရဲ့2014ထုတ်အစီရင်ခံစာမှာအာရှ38နိုင်ငံရဲ့ပြင်ဆင်မှုစွမ်းရည်ကိုဖော်ပြပါတယ်ဒီထဲမှာစင်ကာပူကပထမတောင်ကိုရီးယားဒုတိယဟောင်ကောင်ကတတိယတိုင်ဝမ်ကသရုတ်တာဖြစ်ပြီးဂျပန်အဆင့်က9နဲ့တရုတ်ကအဆင့်6မှာရှိပါတယ်ဘင်္ဂလားဒေ့ရှ်က28မှာရှိပြီးအိန္ဒိယကအဆင့်35မှာရှိပါတယ်မြန်မာကတော့အချက်အလက်မရနိုင်လို့ဆိုပြီးစီးရင်နဲ့တောင်ထည့်မထားပါဘူ
းအိန္ဒိယဘင်္ဂလားဒေ့ရှ်မြန်မာတရုတ်၄နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်ရေးဟာမြန်မာကတဆင့်တရုတ်အိန္ဒိယကုန်သွယ်ရေးကိုမြင့်တင်မဲ့အစီအစဉ်ဖြစ်ပါတယ်အိန္ဒိယတရုတ်နယ်စပ်ကုန်သွယ်ရေးကို1962နယ်စပ်စစ်ပွဲပြီးကြတဲ့ကပိတ်ထားတာအနှစ်50ကျော်နေပါပြီ။နယ်စပ်ကုန်သွယ်ရေးလမ်းကြောင်း3ခုရှိတဲ့အနေနဲ့စစ်ခင်းပြည်နယ်ကနတ်တူလာတောင်ကြားလမ်းကို2006မှာပြန်ဖွင့်ပေမဲ့မျောလင့်တယ်လို့ဖြစ်မလာပါဘူး။ဒါကြောင့်မြန်မာပြည်မြောက်ပိုင်းကိုဖျက်ပြီးအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်ဖို့တရုတ်ကကြိုးပမ်းလာတာဖြစ်ပါတယ်။လေးနိုင်ငံစီးပွားရေးစင်ကြံတည်ဆောက်ဖို့စိတ်ကူးစဉ်ကဗမာစစ်အစိုးရဟာတရုတ်အစိုးရကိုအားကိုးနေရတာမို့တရုတ်စီမံကိန်းဟာအလားအလာကောင်းနေပါတယ်။ဒါပေမဲ့အချိန်ကြာလာတာနဲ့အမျှပြောင်းလဲသွားနိုင်ပါတယ်
။တရုတ်ကွန်မြူနီအာဏာရချိန်ကစပြီးအိန္ဒိယနဲ့နယ်နိမိတ်ပြဿနာပေါ်တဲ့အတွက်1962မှာနယ်စပ်စစ်ပွဲဖြစ်ပွားပါတယ်။ဆီယဆိုင်ပေမဲ့သိမ့်ပိုက်ထားတဲ့နယ်နိမိတ်နဲ့ပတ်သက်ပြီးနှစ်နိုင်ငံသဘောတူချက်ရယူနိုင်သေးတာမဟုတ်ပါဘူး။နယ်စပ်ဒေသဟာစစ်နယ်မြေလိုဖြစ်နေတာမို့အချိန်မရွေးပြစ်ပတ်ကဖြစ်နိုင်ပါတယ်။ဒါလို့အခြေအနေမှာပြန်ပဲနိုင်ငံကြီးတွေဖြစ်နေလို့တိုက်ရိုက်အပေးအယူလုပ်ဖို့အဆင်မပြေဖြစ်နေပုံရပါတယ်။ဒီနေရာမှာမြန်မာပြည်မြောက်ပိုင်းဟာတရုတ်အတွက်ရောအိန္ဒိယအတွက်ပါအရေးပါလာပါတယ်။ယူနန်ပြည်နယ်ဖွံ့ဖြိုးရေးကိုတရုတ်လူလာသလိုအိန္ဒိယကလည်းအရှေ့မြောက်ဒေသဖွံ့ဖြိုးတိုးတက်စေချင်ပါတယ်။ဒါကြောင့်အိန္ဒိယနဲ့တရုတ်ကိုလိမ္မာပန်းနာစွာကင်တွယ်ပြီးမိမိအကျိုးစီးပွားမြင့်တင်ဖို့မြန်မာအတွက်အခွင့်အလမ်းပေါ်လာပါတယ်။ကွန်တွေးရေးစွန့်အင်အခြေခံအဆောက်အုံနဲ့ခီးသွွားလုံငန်းမှာလေးနိုင်ငံပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေအကြောင်းစာရန်ဆက်စဆောင်ဖတ်ကြပါတယ်စွန့်အင်အခြေခံအဆောက်အုံတည်ဆောက်ရေးကိုအထူးစိတ်ဝင်စားကြောင်းဒုနိုင်ငံကြီးဝန်ကြီးပြောသွားတာကိုကြည့်ရင်လေးနိုင်ငံစီးပွားရေးဇင်းကြံမှာလည်းမြန်မာဟာသင်္ဟာဇာတရောင်းစားတဲ့အဆင့်ကတက်နိုင်ပါမလားဆိုတာစဉ်းစားစရာဖြစ်နေပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေ30ချက်စီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ဒေါ်လာလာတန်စီစဉ်တင်ဆက်ထားတဲ့ American Style Indian အသုံးနှုန်းတွေကိုလေ့လာကြရပါမယ်ရှင
်ဒီတွင်ပါ English American Style ကန်တာမှာဦးကောင်းတို့ဒီပေးရတဲ့ Head ကိုအခြေခံတဲ့ Idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း HeadOver heels.
ကိုတင်ပြပြီးမှဖြစ်ပါတယ်။စာလုံးပေါင်းက HEAD, head ကဦးကောင်း OVER, over ကကျော်သွားတာ။အပေါ်မှာ HEELS, heels ကခြေပနောက်ဆိုတော့စကွတ်ထုံးရဲ့တိုက်ရိုက်ဒီပေကတော့ လိမ့်ကြတာခြေဖနောက်ကခေါင်းပေါ်ရောက်နေတာပေါ့အနောက်နိုင်ငံမှာရေခဲစီးနှင်းကြတဲ့ဆောင်းရွင်ရာသီမှာလူတဦးအနေနဲ့နှင်းပုံကြီးတဲ့ဂျွန်းထိုးကြသွားရင်ခေါင်းကအောက်ကိုစိုက်ပြီးခြေထောက်ကအပေါ်ထောင်ရက်ဖြစ်တတ်ကြပါတယ်နောက်ပိုင်းကာလရွေလျောလာတာနဲ့အတူ18ရာစုမှာတော့လူတဦးအနေနဲ့အယူမူးချင်မိတဲ့မိုးမမြင်လေမမြင်အစွဲကြီးဆွဲမိတဲ့ဆိုရင် head over heels in love လို့ရည်ညွှန်းသုံးပါတယ်တနည်းတော့အချက်ကြောင့်ဂျွန်းထိုးကြတဲ့သဘောပေါ့ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John was head over heels in love with Mary as soon as he saw her
John က Mary ကိုမြင်မြင်ချင်းပဲတဏှဆွဲချစ်မိနေတယ်လို့အဓိပ္ပာယ်ရပါတယ် George ကိုပြတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John was head over heels in love with Mary as soon as he saw her
ခုဆက်လက်ကြင်ပြပြီမှာကတော့
heads up
ဖြစ်ပါတယ်စာလုံးပေါင်းက HEADS heads ကဥကောင် UP up ကအပေါ်ဆိုတော့စကိုက်ခုံရဲ့လုံကောက်ဒီဘေကတော့ဥကောင်အပေါ်မော့တာဖြစ်ပါတယ်ခေါင်းကိုအောက်ချထားရင်ဘာဖြစ်နေလဲဆိုတာကိုမသိနိုင်သလိုခေါင်းကိုထောင်းနေခေါင်းမော်လာရင်သိနိုင်တာမို့ heads up ရဲ့ idiom ဒီဘေကတော့ကြိုတင်သတိပေးတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီတော့နေပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Hey Mike, let me give you a heads up that your boss is coming. I just saw him round the corner.
Mike, မင်းဆရာသမားမကြမီရောက်တော့မယ်လို့မင်းကိုကြိုပြီးတော့သတိပေးပါစေ။ငါသူ့ကိုဟိုတောင်ကျိုးမှာတွေ့ခဲ့တယ်လို့အထင်ပေးရပါတယ်။ George ကိုပြတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Hey Mike,Let me give you a heads up that your boss is coming. I just saw him round the corner.
Ku nau song tin pya pi ma ga ro.
Bury your head in the sand.
Phit ba de. Sa lung bang ga B U R Y bury ga myauk nan na. Why o you are yo ya tin ye. H E A D head ga u gaung. I N N ga the ma T H E the S E N D the san ga the so ro subscribe mye dai yai de be ga ro.တင်ရဲ့ဦးကောင်းကိုတဲထဲမှာမြုပ်ထားတာပေါ့ဒီအတုံးကတော့ ostrich ဆိုတဲ့လေပင်ရှည်ကြီးရှိတဲ့ငှက်ကလေးကနေဆင်းသက်လာတယ်လို့ဆိုပါတယ်အဲ့ဒီငှက်ဟာတခုခုအန္တရာယ်ရှိပြီးဆိုရင်သူ့ရဲ့ခေါင်းကိုတဲထဲကိုထိုးပြီးဖွက်တဲ့အလေကံကြီးဒီအတုံးဆင်းသက်လာတာဖြစ်ပါတယ် idiom ဆိုတဲ့သဘောဒီဘက်ကတော့အန္တရာယ်ရှိတဲ့ရခနာတွေ့မြင်နေရပေမဲ့လေဥပိ္ပခပြုခရုမစိုက်ဖဲနေတာမသိချင်အောင်ဆောင်းတာကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Stop burying your head in the sand. If you don't stop drinking, you'll soon get liver cancer.
လာမယ့်ဘေးကိုမမြင်ကြအောင်ဆောင်းနေနဲ့မင်းအရက်တောက်တာမရရင်တော့မကြခင်ပဲအသေးကင်ဆာရလိမ့်မယ်လို့အထိပ္ပာယ်ရပါတယ် George ကိုပြတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Stop burying your head in the sand.If you don't stop drinking, you'll soon get liver cancer.
Didrimba head ko chekan bi timpya kere idiom atongwi ga ro.
Head over heels, heads up, bury your head in the sand.
Lo phit ja ba de. Naw didrimba khulo chi myo ma le naw ta idiom atongwi ko sele timpya pi u ma mo saung myo na sin ja ba shin.
လလတန်စီစဉ်တင်ဆက်တဲ့ American Indian အသုံးနှုန်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းစီစဉ်မှာတော့ကိုကန်ဒေတာမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာဆက်ဆံရေးဘလို့တက်ရောက်မှုတွေရှိနိုင်မလဲဆိုတဲ့ပေါ်ဆွေးနွေးထားတဲ့စနေတိုင်းရိုက်လေးလိုင်းစီစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါရခင်ဗျာ
VOA ကနေ2015ခုနှစ်မတ်လ22ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9999ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းစီစဉ်မှာသောတာရှင်တွေနားဆင်ကြအမှာကစနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါတယ်ဒီစီစဉ်မှာဆိုရင်ကိုကန့်ဒေတာမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာဆက်ဆံရေးမှာဘယ်လိုတက်ရောက်မှုတွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကိုသားညုံကဆွေးနွေးတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်စီစဉ်ကနေပြီးချူဆူပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ခုနကပြောသလိုပါပဲလက်ရှိဒီမြန်မာနိုင်ငံရဲ့အရှိမြောက်ပိုင်းမှာကိုကန့်ဒေသမှာဖြစ်နေတဲ့စီးပွားရေးပြဿနာကြောင့်တရုတ်မြန်မာဆက်ဆံရေးပေါ်မှာတက်ရောက်မှုပေါ့နော်ဒီကြောင်းဆွေးနွေးမှာပါကျွန်တော်ဖေဖော်ဝါရီလကလေးကနေပြီးတော့စပြန်ဖြစ်လာတဲ့ဒီကိုကန့်စီးတက်မှမှုတွေပြဿနာတွေကြောင့်ဒီတောင်းနဲ့ချီတဲ့တောင်းကနန်းရှိတဲ့ဒုက္ခတွေဟာဆိုလို့ရှိရင်တရုတ်နိုင်ငံတွေကိုကူးခဲ့ရပါတယ်ဒါအပြင်ဒီတိုက်ပွဲအတွင်းမှာပဲလက်နက်ကြီးကြီးအချို့တရုတ်နိုင်ငံတွေကိုကြားရောက်ပြီးတော့ဒီတရုတ်နိုင်ငံသားချို့တည်ဆုံတဲ့အထိဖြစ်ခဲ့ရတဲ့ကြောင့်တရုတ်နိုင်ငံတွေဘက်ကနေပြီးတော့မြန်မာနိုင်ငံကိုပြင်းပြင်းထန်ထန်တုံ့ပြန်ဝေဖန်လာတာတွေလည်းကြုံလာရပါတယ်ဒါကြောင့်မို့ဒီအခြေအနေကနေပြီးတော့တရုတ်မြန်မာဆက်ဆံရေးကိုကျွန်တော်တို့ကဲကဲအကဲခတ်သုံးသပ်ဖို့ဖြစ်ပါတယ်ခင်ဗျာကျွန်တော်ပါဝင်ဆွေးနွေးပေးဖို့အတွက်အဓိကပုဂ္ဂိုလ်နှစ်ဦးကိုဖိတ်ခေါ်ထားပါတယ်တူကတော့တရုတ်နိုင်ငံမှာခြေစိုက်တဲ့မြန်မာရေးလေးလာသူပါဒေါက်တာလှကျော်စောဖြစ်ပါတယ်နောက်တူကတော့မြန်မာနိုင်ငံကပါဒီရန်ကုန်မြို့ကပါဒီနိုင်ငံရေးအကြောင်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့တုံးသက်ရေးသားနေတဲ့ဆိုင်ဆရာဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ခင်ဗျာ။နှစ်ဦးလုံးဒီလိုင်းပေါ်မှာရောက်နေပါပြီ။သရော့ရှင်ချို့လေးဒီလိုင်းပေါ်မှာရောက်နေပါပြီ။ကျွန်တော်ဒေါက်တာလှကျော်စောကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဆရာမဒေါက်တာလှကျော်စောကြားရမယ်ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကြားရပါရှင်။
ခုနကကျွန်တော်ပြောသွားလို့ပါကိုကန့်ပြဿနာနဲ့ပတ်သက်လို့တရုတ်နိုင်ငံအပေါ်မှာရိုက်ခတ်မှုပေါ့ကျွန်တော်တို့တနေ့ကပဲဒီမီဒီယာတစ်ခုကိုသမ္မတဦးသိန်းစင်ကနေပြီးတော့ပြောတဲ့အထင်မှာတော့ကိုကန့်ပြိပခဟာပြည်တွင်းရေးတက်တက်တာဖြစ်ပါတယ်တဲ့။ဒါမဲ့ခုနပြောလို့ပေါ့တရုတ်ပြိခဒီကိုကန့်ပြိခကြောင့်တရုတ်နိုင်ငံကတော့အမြဲတမ်းသူတို့ကတော့နေဆက်တည်ငြိမ်ရေးဆိုတဲ့ကိစ္စပြောလာပါတယ်ခင်ဗျာအခုကလည်းတရုတ်နိုင်ငံဘက်ကဝေဖန်ပြောဆိုလာပြီဆိုတော့ကိုကန့်ပြဿနာဟာမြန်မာနေဆက်ကိုကြော်ပြီးတော့တရုတ်နိုင်ငံဘက်ကဘယ်လောက်ထိရိုက်ခတ်မှုရှိနေပါလဲဆရာမရဲ့သုံးသပ်ချက်သိကြပါလဲ
တရုတ်ပြည်ကိုအဲနေဆက်ကိုထိခိုက်တဲ့အတွက်တရုတ်နေဆက်မှာရှိတဲ့တရုတ်ပေါ်မှာနေဆက်တောက်လျှောက်ရှိတဲ့တရုတ်ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုသူတို့အစိုးရအနေနဲ့ကာကွယ်ဖို့ဝတ္တရားလည်းရှိတယ်။ကာကွယ်နိုင်တဲ့အရေးချင်းလည်းရှိတယ်လို့ဝန်ကြီးချုပ်လိခချံကိုရင်ကပြောသွားတာပါ။အဲ့တော့ဒီကိစ္စမှာတရုတ်ပေါ်မှာဆက်ဆံရေးကိုပြောရမယ်အရင်မပြောခင်တရုတ်ပြည်တွင်းအခြေအနေအရာကတော့တရုတ်ပြည်သူလူထုကသူတို့အစိုးရကိုပိုစိတ်ဆိုးနေတာတရုတ်အစိုးရကသူတို့ကိုကောင်းကောင်းမကာကွယ်ပေးဘူးအစိုးရကြီးတဲ့ဒီပြဿနာတွေဖြစ်နေရတာနဲ့ဒါစောစောစီးစီးမကာကွယ်ပေးဘူးဆိုပြီးတော့စိတ်တည်ဆိုးနေကြတာဖြစ်တယ်ဒါကိုအစိုးရတရုတ်အစိုးရအနေနဲ့သူ့ပြည်သူတွေစိတ်ဟိုနင်းပြဖို့ပေါ့စိတ်ငြိမ်ဖို့အတော်ကြိုးစားပြီးပြောဆိုနေရတာတွေတွေ့ရပါတယ်တရုတ်ပမာဆက်ဆံရေးကြီးတစ်ခုလုံးအနေနဲ့ကတော့အဲတဖြည်းသူတို့တန်ခင်းတမန်ငင်းဒီတွေနဲ့ဖြည့်ရှင်းနိုင်လိမ့်မယ်လို့ထင်ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့ဒါလည်းကြားပါတယ်ဒီတရုတ်လူမျိုးတွေဘက်ကတော်တော်လေးဒေါသဖြစ်တဲ့ဆိုတဲ့ကိစ္စတရုတ်နိုင်ငံရဲ့ဒီလူမှုကွန်ရက်တွေပေါ်မှာတရုတ်လူမျိုးတွေကမြန်မာနိုင်ငံနဲ့ပတ်သက်လို့တော်တော်လေးပြင်းထန်ထန်ပြောနေကြတယ်ဆိုတော့တရုတ်ကတရုတ်ဆွေအနေနဲ့ဒီကိစ္စကအခုလက်ရှိဖြစ်ရှင်းနေတဲ့ကိစ္စကတရုတ်ပြည်သူတွေကိုချိန်နှက်ဖို့ပဲလားတစ်ဖက်မှာသူ့နိုင်ငံရဲ့အချို့အချာအာဏာကိုထိပါမှုကိုတခုတစ်ခုကာကွယ်ဖို့အတွက်တုံတကယ်ပဲတုံ့ပြန်လာလားဘယ်လိုယူဆရမလဲခင်ဗျာပြည်သူတွေချိန်နှက်အောင်ပဲလုပ်တာလားတရုတ်ဆွေကကိုယ်နိုင်ကလက်ရှိသူ့ရဲ့အချို့အချာအာဏာအတွက်လုပ်တာလား
သူ့အတွက်သူ့နိုင်ငံအချို့အချာအာဏာပိုင်မှုအတွက်လုပ်တာအဓိကပါအဲ့ဒီဟာကသူကပြက်ပြက်သားသားလဲပြောပြီးသားပါဗမာအစိုးရကိုနော်သူ့နိုင်ငံအချုပ်ချာကိုတောက်လျှောက်ကာကွယ်မယ်ရှေ့လျှောက်လဲကာကွယ်မယ်နောက်ထပ်ဒါမျိုးမဖြစ်ပါစေနဲ့ဆိုပြီးအဲ့နေဆက်ကိုကင်းတဲ့ကင်းဆောင်လေရင်တွေလွတ်တယ်မြေပြင်ကလဲစစ်တပ်တွေစစ်အင်အားတွေလွတ်ထားတာပါပဲအဲ့တော့အဓိကသူ့ရဲ့ရည်ရွယ်ချက်ကဒီနေဆက်တွေသာသူ့ရဲ့အချုပ်ချာအာဏာပိုင်ရေးကိုတော့အဓိကထားလုပ်တာပဲအဲ့မှာကျွဲကူးရေးပါပေါ့တလက်စာတဲ့ပြည်သူလူထုရဲ့ဒေါသကိုလည်းပြင်းငင်းအောင်အင်းငင်းအောင်တစ်ဖက်ကလှုပ်ပေးနေတာတွေလည်းရှိပါလား
ဟုတ်ကဲ့ပါဆရာမကျေးဇူးပါကျွန်တော်ဒေါက်တာရေမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုရေမျိုးသိန်းရေအခုပြဿနာနဲ့ပတ်သက်လို့ပြောမယ်ဆိုရင်ဒီကိုကန့်ပြဿနာဟာမြန်မာနိုင်ငံပြည်တွင်းရေးတက်တက်ပဲပြည်တွင်းရေးကိစ္စလို့ပဲပြောရမလားတစ်ဖက်မှာနေစည်းကြော်ပြီးတော့ဖြစ်သွားတဲ့ဒေသကိုပါရိုက်ခတ်နေတဲ့ပြဿနာလို့ယူဆလို့ရမလားကိုရံမျိုးသိန်းမြင်သိချင်ပါလေအ
ဲကျွန်တော်မြင်တာတော့ဗျာလက်ရှိဒီကိုကဒေသမှာဖြစ်တဲ့ပြိပခါဟာ လက်တော်အခြေအနေမှာပေါ့လေမြန်မာအစိုးရကသူတို့ရင်ဆိုင်နေရတဲ့ပြည်တွင်းမှာရှိတဲ့စိန်ခေါ်မှုတွေနောက်နိုင်ငံတကာပေါ့လေအထူးသဖြင့်အနောက်အစုနဲ့ဆက်ဆံရေးမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအာယုံသွဲပြောင်းချင်နေပေါ့လေဗျူဟာမြောက်အစီအစဉ်တစ်ခုလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်ကမြင်တယ်ဘာဖြစ်လို့လဲဆိုတော့တကယ်တမ်းကိုကန့်အဖွဲ့ဆိုတာဒီပြောမယ်ဆိုရင်ဒီတက်မတော်ပေါ်မှာအများကြီးကျေးဇူးရှိတဲ့အဖွဲ့လို့ပြောလို့ရတယ်ဗမာပြည်ကွန်မြူနတီပါတီကိုတော့လက်နက်ကင်အနေထားနေပြီးတော့ပြိုလဲသွားအောင်အဓိကလက်ရှိတက်မတော်ကိုတန်ဖိုးပေးခဲ့တာကိုကန့်အဖွဲ့ဖြစ်နေတယ်အဲ့ဒီအခါကျတော့ဒီကိုကန့်အဖွဲ့ကိုဒီ2009မှာကျွန်တော်တို့နေကြောင်းတောက်တက်ကိစ္စနဲ့ပတ်သက်ပြီးတော့ပြန်ဖြည့်အားပေးရင်းနဲ့ဒီအဖွဲ့ဟာခုနကဟိုတရားမဝင်အဖွဲ့ပုံစံမျိုးဖြစ်သွားပြီးတော့နေဆက်ဒီကမှာပုတ်ရှားတဲ့အဖွဲ့ပုံစံမျိုးဖြစ်သွားတယ်ပေါ့အဲ့ခါကျတော့တကယ်တမ်းဒီပြဿနာကိုကြည့်မယ်ဆိုရင်ကျွန်တော်အမြင်အားဖြင့်တော့ဒါမူလတော့ရှင်းပြီးသားကိစ္စတခုဒီရှင်းပြီးသားကိစ္စတခုအပြစ်ခတ်ရစဲလဲရာပြီးသားကိစ္စတခုကို2009မှာရှုပ်အောင်ပြန်လုပ်လိုက်တယ်ပြန်လုပ်ပြီးတဲ့အချိန်မှာအခုအချိန်မှာဒီကိစ္စကိုပြန်ပြီးတော့ဖြည့်ရှင်းတဲ့ဘက်ကနေလုပ်ပြီးတော့အဓိကတော့ဒီရင်းမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနောက်အနောက်အုပ်စုနဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအာယုံကြောင့်ရုပ်တဲ့ဆေးစားမှုတခုလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်မြင်နေရ
ဟုတ်ကဲ့ပါကုရမျိုးသိန်းကျွန်တော်ဆံမဒေါက်တာလှကျော်စိုးပြန်ပြီးကြင်ပါလေခုနကုရမျိုးသိန်းပြောထားတဲ့ပုံမှာပဲမူတည်ပြီးတော့ဒီကိုကန့်ပြပခဖြစ်လာတာကအစိုးရကတေးချာမြန်မာစိုးရကတေးချာနိုင်ငံနဲ့မကင်တွေ့ခဲ့တာလားဒါမှမဟုတ်ရင်သူတို့အနေနဲ့ခုနကကိုရမျိုးသိန်းယူဆလို့အကျဲချဲ့အောင်လို့တမင်တက်လုတ်လိုက်တယ်လို့ယူဆလို့ရလားဘယ်လိုများထင်ပါလဲ
ဒီကိုကန့်အဖွဲ့အနေနဲ့အစိုးဆုံးနော်1989ခုနှစ်အစိုးဆုံးကျမတို့ကိုဟိုပုံကန်ပြီးတော့အခုနပြောတယ်လို့ပဲကျမတို့ဗမာပြည်ကွန်မြူနတီပါတီကိုပြိုလဲအောင်လုပ်ခဲ့တဲ့အဖွဲ့ဒါကြောင့်မလို့အစောပိုင်းတုန်းကကိုကန့်ကိုဖူးဖူးမှုတ်ထားခဲ့ကြတာဖြစ်တယ်နာဝတာတို့နာဖာတို့သူတို့ကယ်တင်လိုက်တယ်လို့ဖြစ်တာအောင်အဲ့ဒါကြောင့်မလို့ဒါတော့ဖူးဖူးမှုတ်ထားရဲ့သားနဲ့သူတို့က2009မှာနေဇက်ဒေတာနေဇာဆောင်ဖွဲ့တာကိုသဘောမတူတဲ့အခါကြတော့အဲ့ဒီမှာမတူတာကကျမတို့တက်ကြီးကနေခွဲထွက်သွားတဲ့တက်တွေအားလုံးပဲဝါတက်ကလည်းသဘောမတူဘူးမုံလားတက်ဖွဲ့လည်းသဘောမတူဘူးကိုကန့်လည်းသဘောမတူဘူးဒီထဲကမှကိုကန့်တက်ဟာအပျော်ဆုံးဖြစ်တော့သူတို့နာဝနာဖာတက်ကတိုက်ချပြလိုက်တာတိုက်ချပြီးတော့ဒီကိုကန့်တက်ကိုကွဲအောင်လုပ်လိုက်တာပေါ့အဲ့ဒါနဲ့ဥဖုံကြားစင်းတို့အကုန်ထွက်ပြေးရတာအရင်တုန်းကသူတို့ပဲမြောက်စားခဲ့တာဖြစ်တယ်အဲ့ဒါကြောင့်မလို့အခုလဲခင်ဗျားတချို့ကိုကန့်ကအခုပြောရေးဆိုခွင့်ရှိသူတို့ကကျွန်တော်တို့ကိုလုပ်ရက်တယ်ဗျာလို့တောင်းပြောတာသူတို့ကပထမအဦးဆုံးငြိမ်းချမ်းရေးယူထားခဲ့တဲ့အဖွဲ့ဒီနာဝတာကိုအသက်ဆက်ပေးခဲ့တဲ့အဖွဲ့အဲ့ဒါကိုအဲ့လိုရရဆက်ဆက်လှုပ်ချလိုက်တာအဲ့လိုလှုပ်ချလိုက်တာကသူတို့အနေနဲ့ကသိရှင်းတယ်ကျမတို့ဗမာပြည်ကနာဝတာပဲဖြစ်မဆာလာပဲဖြစ်ဖြစ်နာအဖာပဲဖြစ်ဖြစ်အခုစစ်တပိုင်းဆိုရပဲဖြစ်ဖြစ်ဒီပြည်ရင်းစစ်ကိုရပ်ဖို့ဆိုတာသူတို့စဉ်းစားမှုလည်းမရှိဘူးပြည်ရင်းစစ်မရပ်စေချင်လို့ဒီရန်စရန်နာတွေကိုချမ်းနေတာဖြစ်တယ်ကိုကမတိုင်ရင်လဲလုတ်ပြီးပြီမွန်ဂူဘက်မှာထားပါတော့ဒါကနည်းနည်းပေးဖွဲလို့ခုကိုကန့်ကိစ္စဖြစ်လာတဲ့အခါကျတော့ကိုကန့်ကလည်းသူလည်းမခံနိုင်ဘူးလေသူဒီလိုဖြစ်တာကြသူကမခံနိုင်ဘူးသူ့အနေနဲ့ကလည်းသူ့ဒေသမှာသူကပြန်ပြီးတော့သူလည်းဒေသအဖွဲ့အစည်းလေးတည်းအနေနဲ့ပြန်ပြီးရပ်တည်ကြတော့အဲ့ဒီကနေပြီးတော့ပြဿနာပေါ်လာတာပဲ
ဟုတ်ကဲ့ကျွန်တော်တော်ရရှင်တွေတချို့လည်းလီလိုင်းပေါ်မှာရောက်နေပါပြီကျွန်တော်အရင်ဆုံးမောင်ဒသနာကိုဖိတ်ခေါ်ချင်ပါတယ်မောင်ဒသနာကြားမယ်ထင်ပါတယ်ခင်ဗျာတူတူတုတ်တုတ်နဲ့ဒီတုတ်မြန်မာဆက်ဆံရေးအမြင်ကိုအဓိကထားပြီးတော့ဆွေးနွေးပေးစေချင်ပါတယ်။နောက်မင်းမြန်လို့လည်းရပါတယ
်။ဒီကိုကန့်ကိစ္စနဲ့အတူတူတရုတ်နဲ့ဒီနောက်အခုလက်ရှိဦးသိန်းစိန်အစိုးရနဲ့ကစက်တနာတော့ကြီးကြီးဖြစ်လာနိုင်စရာအကြောင်းတော့ရှိခွင့်ရ။ဘာကြောင့်လဲဆိုလို့ရှိရင်တရုတ်ကမြန်မာနိုင်ငံရဲ့စီဝါရေးကိုအဓိကချုပ်ကန့်ယူရည်။သူတို့ချင်းတဲ့အားကြီးအများကြီးသူယူထားယူရည်။အဲသူတို့ကဘာလို့လဲဆိုရင်အငယ်ဆက်ဒေတာဟောဝါဒေတာကိုကန့်ဒေတာအဲ့နေရာတွေကိုအရှိတော့ရှင်းနေလိုက်ရင်ဒါတော့အကောင်းဆုံးပဲ။ဘာကြောင့်လဲဆိုချင်တရုတ်ကဒွေလဲကူကူနဲ့အဲ့နေရာကိုပို့ယူကားလို့ရအောင်သူတို့တော့နေတာ။အခုစစ်ကစားတယ်ဆိုတာဒါသူအောက်ချစ်ကစားကြတာပါ။တကယ်တမ်းကျတော့အတူအတက်ပိုင်းစားအဲ့လိုဟိုတုံးကဦးသိန်းစိန်ကိုတည်းကရောက်ခဲ့ပြီးတရုတ်ကသူ့ရဲ့ကျေးဇူးရှင်ဖြစ်တဲ့တရုတ်ကရင်းနှီးညှို့နှံမှုတွေကိုသူတို့အပောက်ွက်ပေးရမယ်ဆိုတာဦးသိန်းစိန်ကိုတည်းကအတိအကျပြောထားယူရတယ
်။မောင်ဒသနာကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ထပ်သရရှင်တူလေးလီလိုင်းပေါ်ရောက်နေလို့ပါ။ဦးမြင့်သေးနမောင်မျိုးကပါဦးမြင့်သေးကြပါလား
။ဟုတ်ကဲ့ ဲကျွန်တော်ပြောချင်တာကတော့နိုင်ငံရဲ့အမြင်နဲ့ပဲကျွန်တော်ပြောချင်နေဗျာပြောချင်တာဘာလဲဆိုလို့ရှိလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့အနေအထားကကိုကမဲ့ဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်ပေါ့ဗျာကျွန်တော်တို့တရုတ်ကလည်းဟိုတစ်ချိန်တော့ဒီဗမာပြည်ကိုကူညီခဲ့တာပဲကိုလည်းကူညီနေတာပဲအဲ့တော့ကျုပ်ကလည်းကျွန်တော်သိပြီးတော့ထွေထူးမပြောချင်ပါဘူးအဓိကကတော့ဒီနိုင်ဟိုဒီလက်ရှိအစိုးရပဲဖြစ်ဖြစ်အရင်အစိုးရပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့ဗျာသူတို့ဒီအစိုးရတွေကကျွန်တော်တို့ဒီနိုင်ငံဒီမြန်မာနိုင်ငံပေါ်မှာကိုယ်ကပေါ်မှာဆက်ဆက်နာပဲဖြစ်ဖြစ်၊ကရင်ပေါ်မှာဆက်ဆက်နာပဲဖြစ်ဖြစ်၊တိုင်းနာတွေပေါ်မှာဆက်ဆက်နာပဲဖြစ်ဖြစ်၊ကျွန်တော်တို့ပြည်သူလူထုပေါ်မှာဆက်ဆက်နာပဲဖြစ်ဖြစ်သူတို့ကသိရမြင်နေပဲဆက်ဆက်နေ။အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အနေအထားကိုကျွန်တော်နိုင်ငံကကျွန်တော်တို့ကပြည်သူပြည်ကိုကျွန်တော်တို့ကမလိုလားဘူး၊ငြင်းငြင်းရို့လိုချင်နေပေါ့ဗျာ။ကျွန်တော်တို့ဒီတရုတ်ကလည်းကျွန်တော်ဘာမှမပြောလို့ဘူး၊ကိုကောင်လည်းဘာမှမပြောလို့ကျွန်တော်တို့တန်းလူကြီးတို့ခွင့်ရရဖို့ဆိုရင်တော့ကျွန်တော်၄၃၆နဲ့59စာလုံးဖြတ်သိမ့်ပေးဖို့ပဲဗျာ။ဒီကတော့စစ်တပ်ကစစ်တမ်းရပြန်ဖို့ပဲဗျာ။ဒီကတော့
ဟုတ်ကဲ့ဦးမြင့်ထေကျေးဇူးပါကျွန်တော်နောက်ထပ်ရှင်နေလည်းရှိပါသေးတယ်ကျွန်တော်ရေဆုံးပြီခုနအဓိကဆွေးနွေးတဲ့လူတွေကိုပြန်ပြီးအလှည့်ပေးကြပါလေဒေါက်တာရေမျိုးသိန်းကျွန်တော်ဖိတ်ခေါ်ကြပါလေခင်ဗျာခုနကတော့သူတို့ရှင်တွေရဲ့အမြင်နဲ့ကြားပြီးထင်ပါလေကျွန်တော်နောက်တစ်ချက်မေးချင်တာကတော့ဒီအခုပြဿနာမှာခုနဒေါက်တာရေမျိုးသိန်းပြောထားတဲ့အထက်မှာဒါကအကျယ်ချဲ့ပြီးတော့လှုပ်လာတဲ့ဆိုတဲ့ယူဆလည်းဖြစ်လာတဲ့ခါကျတော့ကြည့်ရမယ်ဆိုရင်တရုတ်ဆန့်ကျင်အယူဆတွေရောမြန်မာနိုင်ငံတည်းမှာရန်ကုန်မှာအခုကိုကန့်ကြောင့်ကြီးလာလာဥပမာကျွန်တော်လူမှုကွန်ရက်ဒီမှာဆိုရင်တော့တရုတ်ဆန့်ကျင်ကိစ္စတွေကိုရေးသားကြတာလေးကျွန်တော်တော်များတွေ့ရပါတယ်ခင်ဗျာ။ကိုရံမျိုးသိန်းကရန်ကုန်မှာလည်းရှိတော့မြန်မာနိုင်ငံတွင်းထဲမှာလူတို့ရဲ့အမြင်ဘယ်လိုရှိပါလဲ?ခြေခံလူတို့ရဲ့အမြင
်။အဲမြန်မာနိုင်ငံတွင်းထဲမှာတော့အဲလူတို့ရဲ့သဘောထားကတော့ဗျာတရုတ်ဆန့်ကျင်ရေးသားမှာနည်းနည်းလေးတော့အားတာတယ်လို့ပြောလို့ရတယ်။အထူးသဖြင့်တော့ဗောလေမန္တလေးနဲ့ဒီအခက်ပိုင်းဒေသတွေမှာဒီတရုတ်စီးပွားရေးလုပ်ငန်းရှင်တွေတရုတ်လူမျိုးတွေရဲ့လွှမ်းမိုးမှုဟာတော်တော်ကြီးကိုတိတိတသားမြင်မာလာတဲ့အခါကျတော့ဒီကိစ္စမှာဒီတရုတ်စီးပွားရေးလုပ်ငန်းတွေတရုတ်လူမျိုးတွေကိုစန့်ကျင်တဲ့အယူအဆမျိုးတွေပြောဆိုမှုမျိုးတွေရေးသားမှုမျိုးတွေကတိုက်ရိုက်တော်လည်းကောင်းတော်ဝိုက်ပြီးတော့လည်းကောင်းတော်တော်များလာတယ်လို့ပြောလို့ရပါတယ်။လူမှုကွန်ရက်ဆန်မျက်နှာတွေတင်လာတယ်မကောက်ဘူး။ကျွန်တော်တို့ဒီတရားဝင်ထုတ်နေတဲ့ဒီသတင်းစာတွေဂျာနယ်တွေမှာလည်းပဲရေးသားမှုတွေတော်တော်လေးများလာတာကိုတွေ့ရပါတယ်ဗျ။
ဟုတ်ကဲ့ဒီအမျိုးသားရေးအမြင်ပေါ့နော်ဒီတရုတ်လူမျိုးဆန့်ကျင်ရေးအမြင်ဒီအမျိုးသားရေးအမြင်တွေလောက်တာကလူ့ကြားထဲမှာသူ့ဘာသူအခြေအနေကြောင့်ပေါ်လာလို့ယူဆလို့ရလားတခုခုကနေတမဲတသက်ဖန်တီးရလို့ရောမြင်ပါလားဘယ်လိုယူဆနိုင်လဲခင်ဗျအခြေအနေကြောင့်ပေါ်လာလားဖန်တီးမှုကြောင့်ပေါ်လာလား
ကျွန်တော်အမြင်ကတော့နှစ်ပိုင်းရှိတယ်ပေါ့ဗျာအဲမူလအဲမန္တလေးပါဝင်မြန်မာပြည်ထပ်ပိုင်းနောက်ဥမာတဘောအမေဖုန်ရှင်နိုင်ငံကိုကိစ္စမျိုးအခုကျွန်တော်တို့ဂျင်းနာပိုက်လိုင်းလိုကိစ္စမျိုးနောက်ပြီးတော့ကျွန်တော်တို့ဒီဂျင်းနာပိုက်လိုင်းနဲ့ဒီရေထားလန်ကားလန်လုပ်တဲ့ကိစ္စမျိုးနောက်ပြီးတော့ဒီရေကာတာတွေစောက်တဲ့ကိစ္စမျိုးဒီလိုတရုတ်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေပေါ်မှာမြန်မာပြည်သူလူထုအနေနဲ့သဘောမကျတဲ့အခါကျတော့ပြုတ်ဆိုးရောက်ဘူးအဲပြုတ်ဆိုးရောက်ရောဒီပြုတ်နိုင်ငံရောအမကျေနပ်မှုတွေမြင်မာတာပေါ့ဗျာအဲ့ဒီကနေပြီးတော့အဲ့လိုအခြေခံရှိနေတဲ့အနေအထားမျိုးမှာတချို့အပိုင်းတွေမှာကြည့်လို့ရှိရင်လည်းတချို့သတင်းစာတွေစာဆောင်တွေရဲ့ရေးသားမှုတွေနောက်တချို့လူမှုကွန်ရက်စာမျက်နှာတွေရေးသားမှုတွေကိုကြည့်မယ်ဆိုရင်သူတို့ကဒါကိုပြဿနာတစ်ခုဖြစ်ဖန်ပြီးဖို့ဥတည်နေတဲ့ဘက်ကလည်းတွေ့ရတယ်ဗျာဒါနဲ့အဲ့လိုဖန်ပြီးခြင်းတယ်လို့တော့အတိအကျပြောဖို့ခက်တယ်ဒါပေမဲ့အဲ့လိုဘက်ကဥတည်နေတဲ့အနေအထားတွေကိုတော့တွေ့နေရတယ်ဗျာ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒေါက်တာလှကျော်စိုးလည်းမေးချင်ပါတယ်ခင်ဗျအခုအချိန်ဒီကတရုတ်ဆန့်ကျင်ရေးအမြင်မြန်မာနိုင်ငံမှာကြီးထွားလာနိုင်လားဘယ်လိုဆိုရင်ရလဲဘာလို့ဆိုဒေါက်တာလှကျော်စိုးကိုလည်းအရင်ကမှီခဲ့မှာပါဒီတရုတ်မြန်မာရေခင်းကိစ္စမျိုးလည်းကြုံခဲ့တော့အဲ့ဒီအချိန်ဒီနေ့လည်းရှင်းပြီးသုံးသပ်ပြပါခင်ဗျ
ဒီလူမျိုးရေးပဋိပက္ခဆိုတာဟာအစိုးရကဝင်ပါမှဖြစ်တာအစိုးရကလက်ဥမှုရှိရှိဖြေရှင်းနိုင်ရင်ဘတော်မှမဖြစ်ဘူးသူကမိစားလေးတွေတော့ရှိတတ်တာပဲအခုနပြောခဲ့သလိုပဲဒါတရုတ်တွေကိုယ်တိုင်ကလည်းဝန်ခံထားတာရှိတယ်သူတို့ကုမ္ပဏီတွေတဲ့ကလှုပ်ထားကင်တာမသေးသက်တဲ့လူတွေဒါတွေရှိပါတယ်ဆိုတာသူတို့လည်းဝန်ခံထားတာပဲဒါကြောင့်မလို့ပြည်သူလူထုကြားမှာမကြည်နက်ချက်တွေပါတယ်ဆိုတာရှိနိုင်ပါတယ်ကျမတို့ဒီပြည်သူလူထုကြီးတရားလုံးကိုကျမအများကြီးသတိပေးကြပါတယ်ကျမတို့အကြိမ်ကြိမ်ဒီစစ်အာဏာရှင်စနစ်ကိုဒီလောက်တပြည်လုံးကမကြက်ရဲသားနဲ့ဘာဖြစ်လို့အခုချိန်ထိသက်ဆိုးရှင်နေရသလဲအဲ့သက်ဆိုးရှင်နေရတဲ့အဟာကျမတို့ပြည်သူတွေအနေနဲ့အဖိနှိတ်ခံပြည်သူများအနေနဲ့ကျမတို့အမြင်တစ်ခါတစ်ခါတိမ်းဆောင်းမှုကြောင့်ဖြစ်တယ်ဒါကိုအုပ်ချုပ်သူဒီစစ်အစိုးရတွေကအဆက်ဆက်မှာအသုံးချသွားတာဖြစ်တယ်ဟုတ်တယ်ကျမတို့ငငယ်တုန်းကလည်းတရုတ်ဆန့်ကျင်ရေးဆိုတဲ့ခါဖြစ်ခဲ့တယ်အဲဒီကဗမာပြည်မဆလာခဲ့အဲဒီကဗမာပြည်မှာဆန်ရှားပါလို့ဟုတ်လားရခိုင်တို့ဘာတို့မှာဆန်လူပွဲတွေဘာတွေတောင်ဖြစ်နေပြီအဲ့ဒါရန်ကုန်ဘက်ကို ဖလက်မတက်ဖြစ်နေတဲ့အချိန်မှာတရုတ်ဘက်ကလည်းယဉ်ကျေးမှုတော်လှန်ရေးနဲ့ဘာနဲ့အဲ့အစအနတွေရှိတာအဲ့ဒါကိုစဆွဲပြီးတော့မဆာလာအစိုးရကလူမျိုးရေးပဋိပက္ခအမျိုးသားရေးပဋိပက္ခဖြစ်အောင်လုပ်တာအခုလဲခင်ဗျာစဉ်းစားကြည့်ဒီတော့အစိုးရတောင်းလျှောက်လုပ်လာခဲ့တာဖြစ်တယ်အဲ့ဒါအနေနဲ့ရိုဟင်ဂျာတွေကိစ္စမွတ်စလင်တွေကိစ္စအခုတခါတရုတ်ကိုတာဆူနေပြန်ဒါမဲ့ကျမကြည့်ပါတယ်ဒါဟာသူအပေါ်ယံလေးပဲလူတွေရဲ့စိတ်အာယုံလွှဲဖို့အတွက်လှုံ့ဆော်တာပဲဖြစ်တယ်အမျိုးသားရေးပြစ်ပခါကြီးတစ်ခုအဖြစ်နဲ့တော့ရောက်ရှိလာမှာမဟုတ်ဘူးလို့ထင်ရပါတယ်ပြည်သူလူထုတွေလည်းသတိရှိကြပါလို့ကျမပြောပြစီကျမတို့အားလုံးရဲ့အဓိကဒီကအဓိကရန်သူဟာစစ်အာဏာရှင်စနစ်ကြီးသာဖြစ်တယ်ဆိုတာကျမတို့သိကြဖို့လိုပါတယ်။ကြံနာကိုကျမတို့အပါဖယ်ထားလို့ရပါတယ်။တဖြည်းဖြည်းဖြေရှင်းလို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီကိုကန်ပရိပခဘက်ကိုပြန်လှည့်ကြည့်ပါလေ။ဒီပြီးခဲ့တဲ့လပိုင်းကပဲဒီကောက်ဝဲဝန်ကြီးဌာနကနေပြီးတော့သတင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာကိုကန်ပရိပခမှာတရုတ်နိုင်ငံကိုတရုတ်ဗဟုသုရကိုတရက်ဆွဆွဲတာမဟုတ်ပေမဲ့ဒီယူနန်ပြည်နယ်တဲကဒေသခံအောက်ခြေအာဏာပိုင်တွေပါဝင်ပတ်သက်မှုရှိတဲ့သဘောမျိုးသူတို့ဘက်ကဆွဆွဲသွားတာရှိပါတယ်အဲ့ဒါအမှန်ပဲလားဒေါက်တာလှကျော်စောဘလူးတွေ့ရပါလဲ
ဒီတရုတ်နယ်စပ်မှာတော့ယူပေါက်တွေကတော့အများကြီးရှိတယ်ဗျသူတို့တိုင်းပြည်ရဲ့ဒီနယ်စပ်ဒေသဒီတရုတ်ပြည်ဘက်ကပြောတာနော်အဲတရုတ်နယ်စပ်မှာကိုကသူတို့လည်းယူပေါက်တွေအများကြီးပဲအဲ့ဒါကြောင့်မလို့အခုတရုတ်ကလုံနေတဲ့ပြုပြင်ပြောင်းလဲရေးတို့လိုက်ယူလက်စားတိုက်ဖြတ်ရေးတို့ဆိုတာဒါတွေကြောင့်လုံနေရတာအဲ့တော့ဒီနယ်စပ်တစ်လျှောက်မှာငွေရှိလို့ကတော့ဘာမှမဆိုဝယ်လို့ရတယ်ဟုတ်လားအခုခင်ဗျားတို့လည်းကြားနိုင်တယ်ဗိုလ်ချုပ်ကြီးဟိုတရုတ်ဗိုလ်ချုပ်ကြီးအယောက်30ကိုဖန်တာပြီးပြီလက်ယူလက်စားမှုနဲ့အဲ့တော့တရုတ်စစ်တပ်ကသူကအမြဲတမ်းသူကခင့်မီနေဖို့အတွက်သူ့လက်နက်တွေကို update လုပ်တယ် update လုပ်တဲ့အခါမှာလက်နက်ဟောင်းတွေကိုတချို့ကထုတ်လောင်းကြတာပဲအဲ့ဒါကအရင်တုန်းကတော့သူတို့အထက်ကသဘောတူညီမှုနဲ့ရောင်းကြတာပဲနောက်ပိုင်းကျတော့ကိုယ့်အိတ်ထဲထဲကြဘာကြနဲ့ပြဿနာတွေသူတို့လည်းရှုပ်တော့အခုသူတို့လည်းပြန်တော့ gain နေတယ်အဲ့ဒီကနေတဆင့်ဒီကျမတို့ပဲချမ်းမှာရှိတဲ့တောက်လျှောက်မှာရှိတဲ့လူမျိုးစုအဖွဲ့အစည်းတွေအနေနဲ့ကတော့လက်နက်တွေပါတယ်အစုံရထားနိုင်ပါတယ်ဒါပေမဲ့ကျမဒီမှာဦးသိန်းစိန်အစိုးရကိုပြောချင်တာကကျမတို့ဒီနေဆက်တစ်လျှောက်မှာရှိတဲ့လူမျိုးစုများနဲ့ဒီငင်းညာရေးယူခဲ့ထားတဲ့ဒီစစ်အစိုးရစစ်တပိုင်းအစိုးရနဲ့ဦးသိန်းစိန်တို့အစိုးရနဲ့ယုံကြည်မှုကပြတ်နေပြီဦးသိန်းစိန်တို့အစိုးရကိုနည်းနည်းမှမယုံကြည်တော့တဲ့အတွက်သူတို့ကလည်းသူတို့လက်နက်ကလေးနဲ့သူတို့တပ်ကလေးနဲ့သူတို့ဒါကိုကာကွယ်နိုင်ဖို့အတွက်သူတို့ကြိုးစားနေတာဖြစ်တယ်။အဲ့တော့ဒါဟာဒီကြားထဲမှာအဓိကတရားခံကဒီပြည်တွင်းငင်းညာရေးကိုမလိုလားတဲ့ပြည်တွင်းစစ်ကိုရေရှည်ခြင်းနဲ့ဒီအစိုးရရဲ့တာဝန်သာဖြစ်တယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တရရှင်ရှုလီလိုင်းပေါ်ရောက်နေလို့ပါသူတို့အလှည့်ပေးပါမယ်။ဥအောင်သိန်းဘကူမျိုးကကြားပါလားခင်ဗျာ
။ဒီလက်ရှိအကြက်တဲ့ကဒီစက်မှာလက်ရှိထိရှိရမယ့်အကြက်တဲ့ကတကယ်တော့ပြောရင်2008ကလည်းသူမပြေနိုင်ဘူးမတင်နိုင်ဘူးဒီအကြက်တဲ့ကိုကြော်လွားဖို့အတွက်ဒီကိုယ့်အကိစ္စကိုသူကဒီပါဆင်လာတယ်သူကျွန်တော်သုံးတယ်ဒါဆိုတော့ကိုယ့်လောက်တဲ့မှာအကြဆုံးအများများတယ်ဒါပေမဲ့ဘယ်တော့မှဒီစက်ကမထုတ်ပြန်ဘူးဒါလောက်ကတိုက်ပွဲမှာကြာတော့တတ်မှာကရောရဲအကြဆုံးတာကိုသူထုတ်တယ်ဒီအသေးကသူဘယ်တော့မှမလုတဲ့ကိစ္စကိုသူလုတာတယ်ကျွန်တော်ကဒီပြောနေတာတတ်မှာရောရဲအကြဆုံးတာကိုကျွန်တော်ကဆန်းလာပါတယ်ဒါဆိုဒါကိုပါပဲလေဒါနဲ့သူကဒီလိုပေါ့ကိုသူကဒါကြီးဒီလိုလူရဲ့အနေထားကိုသူကဆက်ကြည့်တော့ဒီတရုတ်ဆိုရဟုတ်လက်ရှိအနေထားရေကနေလဲဗမာပြည်သူတွေရဲ့လက်ရှိစီဝိုင်းအကြက်ပေါ်မှာတရုတ်ရဲ့အနေထားတွေရတယ်ဘာလို့တတ်လို့ရှိတော့ဒီမှာဒါကိုသူကအခွင့်ယူလိုက်ပြီးတော့ဒါတရုတ်ကိုစက်ရထားပြီးတော့ဒီလိုလူရဲ့အနေထားကိုသူဆက်ကြည့်တယ်ပါလာတယ်တရုတ်ရဲ့ပါလာတာပဲအဲ့တော့ဒီဟာမပြေလို့သူ့အနေနဲ့နိုင်ငံတော်ကိုတိုက်ပြီးကြရမှာဒီကွာတကယ်တော့အတွင်းအနှစ်သာစက်နေခြင်းအဆူရပဲဖြစ်တယ်လုံနည်းလုံဟန်ကြီးအလေးထားကြီးနေစေဖြစ်ရှိမှုတွေကဒီတိုင်းပဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တရရှင်နောက်တစ်ခုလည်းရောက်နေလို့ပါကိုရွှေမိုးဘကိုးကပဲထင်ပါလေကိုရွှေမိုးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့တူလေးဆွေးနွေးလို့ရပါလေခင်ဗျာမေးမြန်းလို့လည်းရပါတယ
်ဟောကျွန်တော်တခုမေးချင်ပါလေအဲ့တော့ဗျာဥအောင်မြန်လည်းတရုတ်ကြိုက်တယ်လို့ပြောရတယ်ဗျာအဲအခုကျတော့အခုတရနာရှင်လေးကတော့တက်ကလည်းတခါဒီဘက်ကလည်းပါတယ်လို့ပြောရပါမယ်ခင်ဗျာအဲအဲ့တော့ပြည်ကြီးဝင်ကြီးကပြောတာတော့ဗျာဟိုဘာလဲဆိုတော့အဲသူကပြည်ရင်းမှာတရုတ်ရဲ့ယူနီ
ရင်နာနေတော့ကျတော့အဲ့ဒီရင်နာမှုတွေကိုပြတောက်အရင်ကြိုးစားပါဆိုတဲ့စကားတလို့ကိုပြတိုင်းကိုကြီးဥရထုတ်ကပြောရတယ်ဟာနော်နောက်ကိုင်ကိစ္စကတော့အစိုးရနဲ့တရုတ်နဲ့ပေါင်းပြီးတော့ကျွန်တော်တို့ပြည်သူတွေကိုညာနေလို့ကျွန်တော်ယူဆတယ်အဲ့ဒါလေးကျွန်တော
်ဟုတ်ကဲ့အဲကိုအခုရှင်မို့ကျေးဇူးပါခင်ဗျာပင်နယ်ဆွေးနွေးသူတွေကိုပြန်ပြီးအလှည့်ခေါ်ပါမယ်ဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာကျွန်တော်ခုနဆွေးနွေးတဲ့အကြောင်းအရာလေးသိမှာပါသူတို့ရဲ့အမြင်တွေတော့တွေ့မှာပါအဲ့တော့ကျွန်တော်တစ်ချက်ပဲပြောချင်တာကအခုလိုဖြစ်လာတဲ့အပေါ်မှာတရုတ်နိုင်ငံဘက်ကနေပြီးတော့ဒီကာကွယ်ရေးဌာနဘက်ကရောနိုင်ငံရေးဘက်ကရောသူတို့ပြင်းပြင်းထန်ထန်ဝေဖန်ပါတယ်တော်တော်လေးလဲဒီဒီကာကွယ်ရေးဦးစီးချုပ်တွေပါရေးဆိုရင်တရုတ်ဘက်ကစစ်ကော်မရှင်ဒူအခလာနေပြီးတော့တယ်လီဖုန်းတွေပါတွေရဲ့ဆက်ပြီးတော့ပြောဆိုတာပါရှိပါတယ်ဒီလိုမျိုးပြောဆိုတာထူးခြားခြားဖြစ်နေတော့ဒါကတရုတ်ဘက်ကပြင်းပြင်းထန်ထန်ပြန်လဲတုံ့ပြန်လာတဲ့သဘောလို့ယူဆလို့ရလားတရုတ်ဘက်ကတုံ့ပြန်မှုနဲ့ပတ်သက်လို့ကောကိုရံမျိုးသိမ့်ဘယ်လိုထင်ပါလဲ
ကျွန်တော်ရဲ့မြင်ရတော့ပေါ့ဗျာအဲလက်ရှိဒီကိုကက်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဒီတရုတ်နယ်စပ်ဟိုတရုတ်နယ်ဈာဒေတာမှာဒီလိုတိုက်စုံးမှုထိခိုက်ဒဏ်ရာရမှုတွေဖြစ်လာတဲ့အနေအထားပေါ်မှာတရုတ်အစိုးရနဲ့တရုတ်စစ်တပ်ကတုံ့ပြန်မှုကတော့အဲနည်းနည်းပို့ပြီးတော့ပေါ့လေ seriously တုံ့ပြန်တော့တွေ့ရတယ်ပေါ့ဗျာအဲလုံခဲ့တဲ့အစိုးရလက်ထက်တရုတ်မြန်မာဆက်ဆံရေးနဲ့ကြည့်မယ်ဆိုရင်တော့ဒီကိုဒန်ကိစ္စမှာနည်းနည်းဒီဖြစ်တဲ့ဒီလိုတေဆုံးမှုအဲရမှုကတော့အဲကျွန်တော်မှတ်မိတဲ့တော့ဒီတစ်ခေါက်ကနည်းနည်းလေးတော့ impact က serious impact ဖြစ်တယ်လို့ကျွန်တော်ကမြင်တယ်။နောက်တစ်ချက်ကျွန်တော်အမြင်ကတော့ကျွန်တော်ထက်ပြီးနေဆွေးနွေးနေတာပေါ့ဗျာ။ပြည်ုံနဲ့မြန်မာနဲ့ဆက်ဆံရေးကကျွန်တော်တို့ပထဝီနိုင်ငံရေးရကြတော့တော်တော်လေးအရေးကြီးတဲ့အနေအထားမျိုးမှာရှိတယ်ပေါ့ဗျာ
။ဟုတ်ကဲ့
။အဲတစ်ခေါက်ကပြည်ုံနိုင်ငံကလည်းပဲပြည်ုံနိုင်ငံရဲ့ခုနပြောလို့ပေါ့ဗျာ။စီးပွားရေးစီမံကိန်းတွေဆိုတာအရင်စစ်တပ်အစိုးရလက်ထက်နောက်လျှောက်လုပ်ခဲ့တဲ့စီမံကိန်းတွေပဲ။အမှနောက်ဆုံးမြေဆုံစီမံကိန်းဆိုတာလေလက်ရှိသမရဦးသိန်းစိန်ကိုယ်တိုင်လက်မှတ်ရေးထိုးပြီးတော့လုပ်ခဲ့တဲ့စီမံကိန်းနဲ့အဲ့ဒီအခါကျတော့ကျွန်တော်မြင်ကအဲ့ဒီအနေအထားကိုပြည်သူတွေအနေနဲ့သိချာသဘောပေါက်ဖို့လိုတယ်။ပြည်သူတွေအနေနဲ့ဒါလိုမျက်စိလည်လို့မရဘူးလို့ကျွန်တော်ကမြင်တယ်။အဲ့တော့ဒီကိစ္စတွေကိုမျက်စိလည်မယ်ဆိုလို့ရှိရင်ဟလာဟိုအရခံစစ်ကိုမေ့ပြီးတော့ပြည်သူတွေရုံဝဝဖြစ်သွားနိုင်တဲ့အနေအထားမျိုးဖြစ်မှာကိုကျွန်တော်ကဆိုးယူ
ဟုတ်ကဲ့ခင်ဗျာကျွန်တော်
လည်းဆိုးနေ
ဟုတ်ကဲ့ဒေါက်တာလှကျော်စိုးကိုပဲကျွန်တော်နည်းနည်းထပ်မေးချင်ပါတယ်ကျွန်တော်10မိနစ်လောက်အချိန်ရပါတယ်ခုနကပြောသွားတဲ့ထဲမှာလည်းပါပါတယ်ဒေါက်တာရေမျိုးသိန်းလည်းပြောပါတယ်ဆရာမကုတိုင်းလည်းပြောပါတယ်တရုတ်နဲ့ပတ်သက်ပြီးတော့သူချာချာသူတို့ဘက်ကပုံစံအကွက်ချပြီးလှုပ်လာတဲ့ပုံစံမျိုးမြင်ကြပါတယ်ခင်ဗျာမြင်တော့အဲ့တော့ဒီကိစ္စကတရုတ်နိုင်ငံဆိုရင်မြန်မာနိုင်ငံပြီးနောက်မှာတကယ်အင်အားကြီးနိုင်ငံကြီးလို့ဖြစ်နေတဲ့အခါကျတော့အဲ့လောက်ထိအနေရကြီးတဲ့နိုင်ငံကြီးကစားမှုကိုဒီမြန်မာအစိုးရဘက်ကဖြစ်စီအစိုးရဘက်ကတအုပ်စုအုပ်စုတစုစုကဖြစ်စီဝင်ရောက်ကစားဘူးဝင်ရောက်ကစားနဲ့ဆိုတဲ့အခြေအနေရှိပါလား။နောက်အဲ့ဒီကြက်ကဘယ်လောက်ထိကြီးလာနိုင်ပါလဲ
။ဒီလိုရှိတယ်။တရုတ်ပြည်ကဟုတ်တယ်အင်အားကြီးမားတယ်ဆိုတာမှန်တယ်။သို့တော်လည်းသူ့မှာလည်းသူ့ပြဿနာတွေရှိတယ်။သူ့ပြဿနာကဘာလဲဆိုတော့သူကနိုင်ငံတကာမှာ China threat ဆိုတရုတ်ရဲ့အန္တရာယ်ဆိုပြီးတော့အနောက်နိုင်ငံတွေရဲ့ဟိုไคมูอเมคันเนี่ยล่ะဖြစ်တော့သူတို့နိုင်ငံမှာကိုကသူတို့อ่ะဒီဘေးပတ်ဝန်းကျင်နိုင်ငံငယ်လေးတွေเนี่ยဆက်ဆံတဲ့အခါမှာကိုကတတ်နိုင်သမျှ low profile ပေါ့သူတို့တိတ်နှိမ့်နှိမ့်ချာချာနေသင့်တယ်ဆိုတော့အယူဆပေါ်ကဆက်ဆံတာအဲ့ဒါကြောင့်မလို့ဗမာဆိုးရကလည်းဟိုဒီလောက်ခင်းပြူတာဒီလောက်ကဲနေတာသို့တော်လေခမားတို့မသိတာရှိနိုင်တယ်ဗမာတတ်မတော်ကဗမာစစ်တပ်ကသောမဗမာအစိုးရကတရုတ်နဲ့ဓာတ်ရိုက်ဆက်ဆံတဲ့အခါကျတော့ तू ကတမျိုးပြောတာဖြစ်တယ်။တိုင်းပြည်ကျတော့ तू ကတမျိုးပြောတာဖြစ်တယ်။ तू ကိုယ်တိုင်ကဒီဗမာ
ကျွန်တော်စက္ကန့်20တော့ပဲချိန်ရပါတော့တယ
်။ဗမာပြည်ကလူတွေရဲ့စိတ်ထဲမှာကိုကဒီသူတို့အနေနဲ့တရုတ်ကိုကြောက်နေရပါတယ်။တရုတ်ကိုဂယူးဆိုင်နေရပါတယ်။တရုတ်ကိုမျက်နှာလှုပ်နေရပါတယ်လို့ထင်အောင်မြင်အောင်ပြောနေတာဖြစ်တယ်။တရုတ်ကတော့ဘယ်နိုင်ငံနဲ့မဆိုတန်းတူရည်တူဆက်ဆံတာပဲအထူးသဖြင့်နိုင်ငံငယ်လေးတွေဆိုရင်သူကအထူးသတိထားပြီးဆက်ဆံတာပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်လီလိုက်စီစဉ်အချိန်လဲစီသွားလို့ပါပါဝင်ဆွေးနွေးပြီးခဲ့ကြတဲ့ဒေါက်တာလှကျော်စောဒေါက်တာရံမျိုးသိန်းနဲ့ကျွန်တော်တို့ရှင်ဒီအားလုံးကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာဒိုင်လီလိုက်စီစဉ်နောက်ပတ်မှာပဲဆက်ပြီးတော့တင်ဆက်ပြပါမယ
်ကိုသားညုံစီစဉ်တင်ဆက်တဲ့စနေညဒိုင်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ပါဝင် VOA ကထုတ်လွှင့်နေတဲ့ Radio နဲ့ရုပ်မြင်သံကြားစီစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်မကြာခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကျဉ်းချုံပြီးတော့ကြီးညာပေးဖို့ရှိပါတယ်အခုတော့လာမယ့်အင်္ဂါညမှာထပ်မံထုတ်လွှင့်မယ့်ဒိုင်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးပါစီရှင်
မြမဆူရဟာဒိုင်းနာလက်နက်ကန်တွေနဲ့တနိုင်ငံလုံးအပိခတ်ရဆဲနိုင်ဖို့ဆွေးနွေးနေတဲ့အချိန်ထဲမှာပဲတချို့အဖွဲ့တွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒါဟာမိစားတစ်ဖက်ရင်မှုတစ်ဖက်မူဝါဒကိုကျင့်သုံးနေတယ်လို့ဖြစ်နေပါသလား။ပြည်တွင်းငြိမ်းချမ်းရေးဘယ်တော့များမှရနိုင်ပါမလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဒရက်လီတိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုကြိုပြီးပေးပို့ထားပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
တော်ရရှင်တွေအနေနဲ့အင်္ဂါနေ့ညအစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ထပ်မံတိုက်တွန်းပါစေရှင် VOA ကအခုလိုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားခြင်းညတဲ့ဆိုရင် VOA မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာတိုက်တက်တာမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့ပေးပို့နိုင်ပါတယ်ရှင် email နဲ့ပေးပို့လို့သူတွေအတွက်ကတော့ burmese@voanews.com ဖြစ်ပါတယ်ရှင်VOA ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုမနက်၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းဒိုမီတာ16 kHz 1003ညာလိုင်းဒိုမီတာ19 kHz 5115နဲ့လိုင်းဒိုမီတာ41 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ရှင်
ပါလက်စတိုင်းနိုင်ငံတော်ထူထောင်ရေးကိစ္စသူမထောက်ခံဘူးလို့အစ္စရေးရွက်ကောက်ပွဲမတိုင်ခင်ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောပြီးတခါနောက်ပိုင်းကျတော့တင်းကျပ်လွန်တဲ့တတ်မှတ်အခြေအနေတွေရှိမှသာအစ္စရေးပါလက်စတိုင်းနှစ်နိုင်ငံရှင်တွဲနေထိုင်ရေးကိုသူလက်ခံမယ်လို့ပြန်ပြင်ပြောခဲ့တဲ့ပေါ်အမေရိကန်သမ္မတဘရက်အိုဘားမားကအတုံပြန်ပြောဆိုထားပါတယ်။အစ္စရေးဝန်ကြီးချုပ်နောက်ပိုင်းပြန်ပြင်ပြောတာကသူယုံကြည်အောင်သိတ်ကြီးမစွဲဆောင်နိုင်လာဘူးလို့စနေနေ့ကဖော်ပြတဲ့ Huffington Post online သတင်းဌာနနဲ့တောက်ကြနေတွေ့ဆုံမိမြန်ကမ်းမှာမစ္စတာအိုဘားမားကပြောထားတာပါ။ကာရစ်တပ်ဖွဲ့ဝင်3ဦးကိုအစ္စလာမ်စစ်သွေးကြွ IS အဖွဲ့ကပြီးခဲ့တဲ့သတင်းပတ်မှာခေါင်းဖြတ်တက်လိုက်တဲ့ဖြစ်ရပ်ပေါ်ဝန်းနေရပါကြောင်းအမေရိကန်ဒုတိယသမ္မတဂျိုးဘိုက်ဒန်ကအီရတ်ကာဒစ္စတန်သမ္မတမဆူးဘာဇာနီကိုစနေနေ့ကဖုံးဆက်ပြောပါတယ်လုံးဝကိုလက်ခံနိုင်ပွဲမရှိတဲ့ဒီလိုရက်ဆက်မှုမျိုးက IS တွေရဲ့ဇယိုက်တဘာဝအစ်အမှန်ကိုထင်ဟပ်နေပြီး IS အဖွဲ့ကိုနှိမ်နှင်းရေးမိမိတို့ရဲ့စုပေါင်းလှုပ်ဆောင်ချက်ကိုထပ်လောင်းအားဖြည့်ပေးတာဖြစ်တယ်ဆိုတာကိုခေါင်းဆောင်2ဦးစလုံးကသဘောတူတယ်လို့အမေရိကန်သမ္မတအင်ပြူတော်ကထုတ်ပြန်ပါတယ်မင်းကလေးတွေပညာသင်ယူခွင့်ရတာကြောင့်သူတို့နိုင်ငံရဲ့နိုင်ငံရေးဘဝမှာပါဝင်ခွင့်ရစီပြီးသူတို့ခေါင်းဆောင်တွေတာဝန်ခံမှုရှိအောင်လုပ်နိုင်စေတယ်လို့ကမ္ဘောဒီးယားမှာရောက်နေတဲ့အမေရိကန်သမ္မတကတော်မီရှယ်အိုဘားမားကစနေနေ့မှာပြောပါတယ်။ CM Reap မြို့က Peace Corps လေ့ကျင့်ရေးသင်တန်းတစ်ခုမှာ Mrs. Obama ကအဲ့ဒီလိုပြောတာပါ။အမျိုးသမီးတွေပညာရေးအတွက် Peace Corps အဖွဲ့ရဲ့ကမ္ဘာလုံးဆိုင်ရာအစီအစဉ်တစ်ခုကိုမိမောင်းထုတ်ပြောဆိုဖို့ရည်ရွယ်ချက်နဲ့အမေရိကန်သမ္မတကတော်ဟာဂျပန်နဲ့ကမ္ဘောဒီးယားနိုင်ငံတွေဆီသွားတာပါ။ဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေမှာနိုင်ငံရေးခုံလုံခွင့်လျှောက်ထားတဲ့အခြေအတွက်ဟာ2014ခုနှစ်မှာ44ရာခိုင်နှုန်းတိုးပြီးစုစုပေါင်း6,26,000ထိရှိပါတယ်။2014ခုနှစ်တွင်ဥရောပနိုင်ငံတွေမှာခုံလုံခွင့်လျှောက်တဲ့လူအခြေအတွက်ဟာ2013ခုနှစ်တည်းစာရင်3,900,000ပုံများတယ်လို့ EU ရဲ့စီးရင်ဌာန Eurostat ကထုတ်ပြန်တဲ့နိုင်ငံရေးခုံလုံခွင့်လျှောက်ထားသူတွေနဲ့ဆိုင်တဲ့အစဉ်ကစားတစ်ခုမှာပြောထားတာပါ။လျှောက်ထားသူတွေထဲမှာ Syria ကအများဆုံးဖြစ်ပြီးအရင်နှစ်က9,800ကနေဒီနှစ်မှာ3,200,800ထိတိုးသွားပါတယ်။ဂျာမနီနဲ့ဆွီဒင်နိုင်ငံမှာခုံလုံခွင့်လျှောက်တဲ့အရေးအတွက်ကကိုပဲ9000ကျော်ရှိပါတယ်။ဒေသတွင်းမှာနေပြည်တော်ဆိုင်မှုနဲ့တမန်ကျောင်းဆိုင်ရာအငင်းပွားတာတွေကြောင့်တင်းမာနေတာကိုလျှော့ချဖို့ရည်ရွယ်ပြီးတောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတွေစနေနေ့ကဆိုမျိုးတော်မှာတွေ့ဆုံဆွေးနွေးကြပြီးတော့သုံးနိုင်ငံထိပ်သီးဆွေးနွေးပွဲတစ်ခုကျင်းပဖို့သဘောတူကြတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကညင်ညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့စီစဉ်ထုတ်လုပ်ရမှုကမန်းရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်။ကျွန်မကတော့နန္ဒာချမ်းပါ။VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်လည်းသောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America,
Washington.